Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်ဒီဇင်ဘာလ3ရက်နေ့စတပရင်းနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6:00နာရီကနေ9:00နာရီထိလိုက်တူမီတာ24 40 41နဲ့လိုက်နက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။စတပရင်းနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးပါမယ်။ရုရှားနိုင်ငံမှာရှိလာမဲ့အပတ်တည်း COVID-19 ကာကွယ်ဆေးလူအပြောင်များကိုထိုးနှံပေးမဲ့အစီအစဉ်ကိုစတင်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားအာဏာပိုင်တွေကိုပုံတုံးတွေကအမိန်ပေးလိုက်ပါတယ
်။ Это даёт нам возможность начать, если не массовую, то масштабную
ဒီလိုချိန်မှာလူအများများကိုကာဝယ်ဆေးထိုးပေးဖို့အခွင့်အရေးပေးရလာပြီဖြစ်ကြောင်းပထမဆုံးအနေနဲ့ကျန်းမာရေးဝန်ထမ်းတွေနဲ့ဆရာဆရာမတွေကိုကာဝယ်ဆေးထိုးပေးရမှာဖြစ်ကြောင်းအဲ့ဒီနောက်တော့လူအများများကိုကာဝယ်ဆေးထိုးနှံပေးဖို့စတင်လှုပ်ဆောင်ရမှာဖြစ်ကြောင်းရုရှားသမ္မတပူတင်ကပြောပါတယ်။လာမယ့်ရက်တွေထဲရုရှားနိုင်ငံအနေနဲ့ကာဝယ်ထိုးဆေးနှစ်သန်းကိုထုတ်လုပ်သွားမယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့လကတော့ရုရှားတို့ထုတ်လုပ်ထားတဲ့ Sputnik V လို့ခေါ်တဲ့ကာဝယ်ဆေးက92ရာခိုင်နှုန်းထိရောက်တယ်လို့ရုရှားနိုင်ငံကကြေညာထားပါတယ်။ကာကွယ်ဆေးအမြောက်များထိုးနိုင်ရမယ့်အစီအစဉ်ကိုမိမိစံနှုန်းအပေါ်အခြေခံပြီးဒီဇင်ဘာလတည်းစတင်ထိုးနှံပေးမယ်လို့လည်းရုရှားဒုတိယဝန်ကြီးချုပ်တီရှာနာဂိုဒီကိုဗာကပြောပါတယ်။ဒုတိယလှိုင်းယောဂကူးစက်မှုကိုတုံ့ပြန်ဖို့ရုရှားတို့ကအသွာလာပိတ်ပင်မှုတွေမလုပ်ဘဲကူးစက်တဲ့နေရာတွေကိုသာရွေးပြီးကန့်သတ်မှုတွေချမှတ်နေတာဖြစ်ပါတယ်။ရုရှားတို့ရဲ့ကာကွယ်ဆေးကိုပြည်ပနိုင်ငံတွေကိုတင်ပို့ဖို့ဆွေးနွေးနေချိန်မှာပဲရုရှားနိုင်ငံသားတွေကိုကာကွယ်ဆေးဦးစားပေးထိုးနှံသွားမှာဖြစ်တယ်လို့လည်းရုရှားဆွေရပြောခွင့်ရဒီမီထရီပက်စကော့ဖ်ကကြေညာထားပါတယ်။ကူးစက်မှုပေါင်း2,300ကျော်ရှိတဲ့ရုရှားနိုင်ငံဟာ American Bidon Zoo, India နဲ့ Brazil နိုင်ငံတို့နောက်ကမ္ဘာမှာသရုပ်ထအများဆုံး COVID-19 ကူးစက်ခံရတဲ့နိုင်ငံဖြစ်ပါတယ်။ဥရုယာတီပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့ဘေးဒုက္ခတွေကိုရှောင်လွှဲနိုင်ဖို့အရေးကမ္ဘာနိုင်ငံတွေကဝိုင်းဝန်းဆောင်ရွက်ကြဖို့ကုလသမဂ္ဂတွင်းရေးမှူးချုပ် Antonio Guterres ကအစောတလျင်မြစ်တာရက်ခံလိုက်ပါတယ်
။ To put it simply, the state of the planet is broken. Dear friends, humanity is waging war on nature.
လောလောဆယ်ကမ္ဘာကြီးဟာကျိုးပဲ့နေပြီလို့ပဲခက်ရှင်းရှင်းပြောလို့ကြောင်းလူသားတွေကတဘာဝပတ်ဝန်းကျင်ပေါ်စစ်စင်နှဲနေတာဖြစ်လို့ကိုကုကူတေးချောင်းကြံလို့ဖြစ်နေကြောင်းတဘာဝတရားကြီးကအခုတွင်ပဲဒေါသတကြီးပြန်လဲတုံ့ပြန်တိုက်ခိုက်လာနေပြီဖြစ်ကြောင်းအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်ဒါအပြင်ကမ္ဘာဇီဝမျိုးစုံပြုခွဲဆုံးရှုံးနေတယ်လို့ဂေယဗီဒါစနစ်ပြောဆိုလာနေကြောင်းကနေရရီကျေပြောလာတယ်လို့ဆဆူတော်တွေလည်းဆုံးရှုံးနေပြီးလစ်စင်တတော်ဟက်တာဆယ်တန်းဆုံးရှုံးနေတယ်လို့လည်းဂူတာရက်စ်ကပြောပါတယ်။ပါရီဥရုယာတီဆိုင်ရာသဘောတူစာချုပ်၅နှစ်ပြည့်အခမ်းအနားကမ္ဘာကောင်းဆောင်တို့ရဲ့ထိပ်တီးဆွေးနွေးပွဲကိုစနေနေ့မှာမကျင်းပခဲ့မှာနယူးယောက်ပြည်နယ်ကိုလံဘီယာတက္ကသိုလ်ကပြည်သက်ကိုအွန်လိုင်းကနေမင်းကုန်းပြောကြားရမှာအတွင်းမှုချုပ်ကအခုလိုပြောကြားခဲ့တာပါ။အဲ့ဒီပါရီသဘောတူစာချုပ်ကိုကမ္ဘာနိုင်ငံတိုင်းဒီဘက်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဖန်လောင်ရေးတံခွေထုတ်လုပ်မှုကိုဒီရာစုတစ်ဝက်အရောက်မှာတိတိတသာလျှော့ချရေးသဘောတူညီထားခဲ့ကြတာဖြစ်ပါတယ်။ Ethiopia နိုင်ငံအတွင်းလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့ Ethiopia အစိုးရနဲ့သဘောတူညီချက်ရရှိပြီလို့ကုလသမဂ္ဂအဖွဲ့ကပြောပါတယ်။ Ethiopia အစိုးရနဲ့ဒေသအစိုးရတို့ကြားတလကြာပဋိပက္ခဖြစ်ပွားနေတာကြောင့် Ethiopia နိုင်ငံမြောက်ပိုင်း Tigray ဒေသမှာလူသားချင်းစာနာမှုအကျတဲ့ဆူဆူရော့ရော့ဖြစ်ပေါ်နေတာပါ။အခုသဘောတူညီချက်အရအစိုးရကထိန်းချုပ်ထားတဲ့ Tigray ဒေသအတွင်းကနေပြည်တော်တွေအခုကြီးပြည်ဝန်ထမ်းတွေဝင်ရောက်ခွင့်ရမှာဖြစ်ပါတယ်။အလားတူပဲအစားအစာစည်းဝါးနဲ့တခြားအကူအညီတွေကိုခမန်းချေလူ6သန်းရှိတဲ့အဲ့ဒီနေပြည်တော်တွေတည်ယူပို့ဆောင်ပေးနိုင်မှာဖြစ်ပါတယ်။ဒါဟာနိုဝင်ဘာလ4ရက်နေ့ကပဋိပက္ခဖြစ်ပွားပြီးတဲ့နောက်ပိုင်းအခုကြီးပြည်ဝန်ထမ်းတွေကိုပထမဆုံးအကြိမ်ဝင်ထွက်ခွင့်ပြုတာဖြစ်ပါတယ်။ပဋိပက္ခမဖြစ်ခင်အချိန်ကလေးကအဲ့ဒီဒေသတွေကလူပေါင်း6သန်းလောက်ကထောက်ပံ့ပေးထားတဲ့အစားအစာတွေပေါ်မိခိုနေရတာဖြစ်ပါတယ်။ကုလပြောခွင့်ရဆာဗီယန်နိုအဘရိုကကုလသမဂ္ဂအနေနဲ့ဒေသတွင်းအကူအညီလိုအပ်မှုအခြေအနေကိုဗုဒ္ဓဘုရားကစာပြီးစစ်စစ်အကဲဖြတ်သွားမယ်လို့ပြောပါရယ်။သဘောတူညီချက်ရရှိကြောင်းကုလသမဂ္ဂရဲ့ကြေညာချက်အပေါ်မှာတော့အီသီယိုးပီးယားဆွေရကအခုထိတစုံတရာမှတ်ချက်ပေးတာမရှိသေးပါဘူးခင်ဗျာ။သစ်ရှည်ဖြစ်ပေါ်နေတဲ့အာဖဂန်နစ္စတန်ပြည်ပကအဆုံးသတ်ဖို့ရည်ရွယ်တဲ့စစ်စစ်ဆွေးနွေးပွဲတွေစတင်နိုင်ရေးကြီးကြီးမူပုံတရက်ကိုသဘောတူညီခဲ့ကြပြီလို့အာဖဂန်ပြည်ပအဖွဲ့တွေကကိုယ်စားလှယ်တွေကဗုဒ္ဓဘုရားကကြေညာလိုက်ပါတယ်။ဒီသတင်းပေါ်ကြီးကြီးရရှိရေးကြောင်းဝင်စစ်စပ်ပေးနေတဲ့ American ပြည်တော်စုကကြိုးဆိုလိုက်ပြီးဒါဟာအာဖဂန်အစိုးရနဲ့တာလီဘန်တပ်ဖွဲ့တွေအကြားကြီးကြီးစစ်စပ်ဆွေးနွေးပွဲအတွက်သမိုင်းမှတ်တိုင်တစ်ခုဖြစ်တယ်လို့ပြောပါတယ်။စစ်စပ်ဆွေးနွေးပွဲလုံထုံးလုံနည်းတွေကို အပြစ်သက်သဘောတူညီခဲ့ကြတာကြောင့်အခုချိန်ကစလို့သတ်မှတ်ထားတဲ့အစီအစဉ်လိုက်ဆီဆက်ဆွေးနွေးပွဲတွေကိုစတင်နိုင်လိမ့်မယ်လို့လည်းနှစ်ဖက်အဖွဲ့တွေကပြောပါရယ်အာဖဂန်အုပ်စုတွေအကြဆွေးနွေးပွဲတွေကိုစက်တင်ဘာလကစပြီးကတ်တာနိုင်ငံဒိုဟာမြို့မှာကျင်းပနေတာဖြစ်ပါရယ်ဒါပေမဲ့ဆွေးနွေးပွဲတွေဘယ်လိုလုပ်မလဲဆိုတဲ့အချက်ပေါ်မှာသဘောထားကွဲလွဲနေတာကြောင့်ဆွေးနွေးပွဲတွေရှိမတွန်းတော့မဆုပ်ဖြစ်နေကြရတာပါအမေရိကန်နိုင်ငံသားဝန်ကြီးမိုက်ခ်ပွန်ပီယိုကနှစ်ဖက်သဘောတူညီချက်ရရှိတာကိုကြိုဆိုလိုက်ရင်ဒီသဘောတူညီချက်မှာပါရှိတဲ့အချက်တွေကအာဖဂန်တွေအကြားနိုင်ငံရေးလမ်းပြမြေပုံတရားရရှိရေးနဲ့အလုံးစုံအပြည့်ရက်စဲရေးကိုလမ်းညွန်ပေးသွားလိမ့်မယ်လို့ပြောပါရယ်ခင်ဗျာ
အဲ့တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 9.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်မင်္ဂလာပါကျွန်တော်ညဝင်းအောင်ပါခင်ဗျာဇာတာဝတိနေ့မနေ့ခင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကိုဗစ်ရောဂါကူးစက်မှုဆက်လက်မြန်မာနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာရန်ကုန်တိုင်းပြည်ရင်မန္တလေးတိုင်းကကူးစက်မှုအများဆုံးဖြစ်နေတဲ့အတွက်အခုလောက်မဲ့ဒီဇင်ဘာ9ရက်နေ့ကနေ18ရက်နေ့ထိနှစ်ပတ်ကြာမဖြစ်မနေအပြင်ထွက်ရမယ့်လုပ်ငန်းအမျိုးအစားကလွဲလို့မန္တလေးပြည်သူတွေနေအိမ်အပြင်မထွက်ကြဖို့ဆိုတဲ့အမိန့်ကိုမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကဗုဒ္ဓဦးနဲ့ရက်စွန်းနဲ့သတင်းထုတ်ပြန်လိုက်ပါတယ်။ဗန်နဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်း73စီဆိုင်တားငါးနဲ့စားတောက်ကုန်လုပ်ငန်းရေးသားနဲ့တကွေရေးသုံးပစ္စည်းထုတ်ဆက်ရုံနေနဲ့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေသာလဲပတ်ခွင့်ရှိပေမဲ့ကျန်လုပ်ငန်းအမျိုးအစားတွေကိုဒီနှစ်ပတ်တာကာလအတွင်းရန်နာထားရမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။မန္တလေးတိုင်းမြို့နယ်အသီးသီးမှာရှိတဲ့ဈေးတွေကိုမနက်တိုင်းနေ့တစ်ဝက်သာဖွင့်ခွင့်ပေးပြီးကုန်စည်နိုင်တွေကတော့တစ်နေ့မှနှစ်ကြိမ်အချိန်အကန့်အသတ်နဲ့သာဖွင့်ရမှာဖြစ်ပါတယ်။ဈေးရုံဈေးကနဲ့ဈေးဝယ်လိုသူတွေကတော့ဒီနောက်ဆုံးတစ်စုမှ၃ရောက်သာထွက်ခွင့်ရှိပါတယ်။အခုထုတ်ပြန်လိုက်တဲ့ဒီစည်းကမ်းကိုဖောက်ပြခဲ့ရင်ဒီဇယ်ဥပဒေအရအေးယူမယ်လို့ဖော်ပြထားပါတယ်။ဒီတော့တွင်နေပြည်တော်ကောင်စီနယ်မြေနဲ့ Stay at Home အစီအစဉ်မှာပါဝင်ခြင်းမရှိတဲ့တိုင်းနယ်ပြည်နယ်ဒေသကြီးကအစိုးရဆိုင်ရာဝန်ထမ်းတွေဟာသက်ဆိုင်ရာရုံးတွေမှာအချိန်ပြည့်နေစဉ်အလုပ်ဆင်းရတော့မှာဖြစ်ကြောင်းကိုဗစ်ကာကွယ်ထိန်းချုပ်ကူတရေးဘူကော်မတီကဒီဇင်ဘာလ2ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပါတယ်။အဲ့ဒီဝန်ထမ်းတွေဟာအရင်ကနှစ်ပတ်ရုံးတက်နှစ်ပတ်နေအိမ်မှာအလုပ်လုပ်ကြတဲ့အစီအစဉ်နဲ့လဲပတ်ခဲ့တာပါ။မြန်မာနိုင်ငံသတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းကို2019ခုနှစ်ဒီဇင်ဘာလကုန်ပိုင်းကရခိုင်ပြည်နယ်ခီးစဉ်အတွင်းအမည်မသိသဏ္ဍာန်သမားတွေကချောင်းမြောင်းပစ်ခတ်လှုပ်ကြံမှုကြိုးပမ်းမှုအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုပြုလုပ်ပေးဖို့ပြင်သစ်အခြေစိုက် RSF ကနေစည်းမကြသတင်းနောက်များအဖွဲ့ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ကြီးစင်နယ်ပတ်သက်လို့မြန်မာနိုင်ငံသတင်းဌာနရဲ့နိုဝင်ဘာ26ရက်နေ့သတင်းထုတ်ပြန်ချက်ကိုကိုးကားပြီးရခိုင်ပြည်နယ်ဂွားမြို့နယ်နဲ့တန်တွဲမြို့ကြားကကိုဆွေဝင်းနဲ့အဖွဲ့ရဲ့ခီးစဉ်အသေးစိတ်ကိုမြို့နယ်ရဲစခန်းမှမြို့နယ်အုပ်ချုပ်ရေးမှူးနဲ့စစ်ဘက်ဆိုင်ရာထောက်လန်းရေးတွေကလိုက်လံစုံစမ်းနေတာသိရှိရကြောင်းဖော်ပြပါတယ်။ကိုဆွေဝင်းတနက်နဲ့ပြစ်ခံရပြီးနောက်ပိုင်းတန်ရွဲခရိုင်အုပ်ချုပ်ရေးမှူးကဂွားမြို့နယ်ရဲတပ်ဖွဲ့အရာရှိတွေကိုဆက်သွယ်မေးမြန်းခဲ့ရမှာကိုဆွေဝင်းသူတို့ဒေသကိုရောက်ရှိနေတာကိုတော့မသိရှိရဘူးလို့ဖြေကြားခဲ့ကြောင်းမြန်မာနောင်းကရေးပါတယ်။ကိုဆွေဝင်းကိုပြစ်လိုက်တဲ့ကြီးစံဟာသူတို့စီးလာတဲ့စူပါကတ်စတန်ကားတကားလက်ကန်ကိုထိပြီးကားလေးကိုဖောက်ဝင်လာတဲ့ကြီးကကိုဆွေဝင်းရဲ့ခြေထောက်ကိုထိမှန်ခဲ့ပြီးခွဲစိတ်ကုသမှုခံယူခဲ့ရတာပါ။ဒါကြောင့်သတင်းနောက်တွေပေါ်အတန့်အနေနဲ့ကြားရောက်စေမယ့်အခုလိုပြစ်ခတ်လုပ်ကြတဲ့ကြိုးပမ်းမှုဟာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုကိုပါချိန်ချောက်နေတဲ့အတွက်ဒါကိုလွတ်လပ်တဲ့စုံစမ်းမှုလုပ်စီခြင်းနဲ့လို့ RSF အဖွဲ့ရဲ့တာဝန်ခံကတိုက်တွန်းပါတယ်။မြန်မာနောင်ဟာမြန်မာနိုင်ငံတွင်မတရားတဲ့လုပ်ရတဲ့ဖြစ်ရပ်တွေကိုစုံစမ်းထောက်လှမ်းတဲ့နည်းနဲ့ရေးသားတင်ပြနေတဲ့သတင်းဌာနတစ်ခုဖြစ်ပြီးအမျိုးသားရေးဝါဒီအဖြစ်ကြွေးကြော်ထားတဲ့မန္တလေးမစိုးရင်တိုက်တက်ကအရှင်ဝီတွေသူနဲ့ပတ်သက်တဲ့သတင်းရေးသားမှုနဲ့2019ဇူလိုင်လမှာကိုဆွေဝင်းအဖမ်းခံရပြီးပြန်လွတ်လာခဲ့ပေမဲ့တောက်လျှောက်အမှုရင်ဆိုင်ခဲ့ရပါတယ်။2019ဇူလိုင်မှာမှအဲ့ဒီအမှုကိုအပြီးတိုင်ရုပ်သိမ်းခဲ့တာပါ။သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ RSF ဖွဲ့ကကမ္ဘာနိုင်ငံပေါင်း180ကိုစစ်တမ်းကောက်ရမှာ2020ခုနှစ်အတွက်မြန်မာနိုင်ငံဟာအဆင့်139မှာရှိပါတယ်ခင်ဗျာ။အာဆီယံနိုင်ငံတွေကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအနေနဲ့ACDS လို့ခေါ်တဲ့ဖြစ်ရောက်တဲ့ online ဂျာဂန်အကောက်ခွန်စနစ်ကိုအသုံးပြုခွင့်ရကြတော့မှာဖြစ်ကြောင်းအာဆီယံအဖွဲ့ကနိုဝင်ဘာ30ရက်နေ့မှာကြေညာပါတယ်။ဒီ X စနစ်ကိုအသုံးပြုခြင်းအပြင်အာဆီယံနိုင်ငံတွေအချင်းချင်းကြားကိုယ်သွယ်မှုဆိုင်ရာစိန်ခေါ်မှုတွေကို ျော့ချပေးနိုင်မှာဖြစ်တယ်လို့အာဆီယံစီးပွားရေးအတိုင်ဝန်ရဲ့အကျိုးကျေးဇူးတွေကိုအပြည့်အဝခံစားရမှာဖြစ်တဲ့အပြင်အာဆီယံနိုင်ငံတွေကြားဒေါ်လာစွာကုန်စည်စီးဆင်းမှုကိုရရှိစေမှာဖြစ်တယ်လို့ဆိုပါတယ်2019မှာကျင်းပတဲ့အာဆီယံစီးပွားရေးဝန်ကြီးတွေရဲ့အစည်းအဝေးကချမှတ်ခဲ့တဲ့ကုန်သွယ်ရေးဆိုင်ရာကုန်ကြစရိတ်တွေ100ခန်းနှုန်းလျှော့ချရင်းနဲ့2019ကနေ2025ခုနှစ်ကြားကုန်သွယ်မှုပမာဏ20%ရေးဆိုတဲ့ရည်မှန်းချက်နှစ်ခုကိုလက်တွေ့အကောင့်ထဲဖော်လိုက်တာလည်းဖြစ်ပါတယ်ဒီရည်မှန်းချက်တွေအကောင့်ထဲဖော်နိုင်ရေးအတွက်ကုန်ပစ္စည်းစတင်တင်ပို့တဲ့နေရာမှာတင်ပစ္စည်းအမျိုးအစားနဲ့အရေးအတွက်ကိုအာဆီယံအကောက်ခွန်ဌာနမှတခါတည်းမှတ်တမ်းတင်ပြီးသတ်မှတ်တဲ့နေရာရောက်တဲ့အထိတင်ပို့နိုင်မဲ့ဒီ X ကိုတီထွင်လိုက်တာဖြစ်ပါတယ်ဒီစနစ်ကိုတော့ EU ဥရောပသမဂ္ဂရဲ့ပံ့ပိုးထားတဲ့ Arise Plus အစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာရှိတဲ့အာဆီယံတွင်းဝင်ရုံးကနေကြီးကြပ်ကူခဲ့မှာဖြစ်ပေမဲ့နိုင်ငံတစ်ခုချင်းစီနဲ့ဒေတာတွင်း Help Desk ကူညီပံ့ပိုးရေးဌာနတွေလည်းထားရှိသွားမယ်လို့ဆိုပါတယ် X ဟာ EU နဲ့အာဆီယံကြားရေရှည်တည်ရှိလာတဲ့အားကောင်းတဲ့တိုးတက်ပြောင်းလဲနေတဲ့ပူးပေါင်းဆောင်ရွက်မှုရဲ့တည်တည်တစ်ခုဖြစ်ကြောင်း EU ရဲ့နိုင်ငံကပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးဌာနညွှန်ကြားရေးမှူးချုပ် Mr. Gohan Doengs ကပြောပါတယ်တရုတ်နိုင်ငံအနေနဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖြတ်တန်းစီးဆင်းနေတဲ့ရလုံစံပုံမြစ်ပေါ်မှာတည်ဆောက်မဲ့ဘယ်လိုရေကာတာစီမံကိန်းမျိုးကိုမစိုးမစတင်ခင်မှာတခြားတိုင်းပြည်တွေရဲ့အကျိုးစီးပွားကိုထယ်သွင်းစဉ်းစားသွားမယ်လို့ပြီးခဲ့တဲ့ဗိုလ်ဒူးနေ့ကနယူးဒေလီမှာတရုတ်အရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီးရိုက်တာသတင်းမှာရေးပါတယ်အိန္ဒိယကမြမပုတ္တရလို့ခေါ်တဲ့မြစ်အောင်ပိုင်းမှာတည်ဆောက်မဲ့60ဂီဂါဝတ်ထွက်ရှိမဲ့ရေအားလျှပ်စစ်စီမံကိန်းကိုတရုတ်နိုင်ငံကတည်ဆောက်သွားမယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကတရုတ်နိုင်ငံပိုင်မီဒီယာတွေမှာဖော်ပြပါတယ်တရုတ်နဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့တရုတ်နိုင်ငံရဲ့စီမံကိန်းကြောင့်ရုတ်တရက်ရေကြီးမှုတွေဒါမှမဟုတ်ရေပြက်လက်မှုဖြစ်ပေါ်လာနိုင်တယ်ဆိုပြီးစိုးရိမ်မှုမြင့်တက်နေတာပါ။အိန္ဒိယနိုင်ငံနယူးဒေလီမှာရှိတဲ့တရုတ်တန်အရာရှိဂျင်ရွန်ကတော့မြစ်အောင်ပိုင်းဖွံ့ဖြိုးရေးအနေနဲ့ဒါဟာအကျိုးစီမံကိန်းတရက်ဖြစ်ပြီးတရုတ်ပြအဆင့်သာရှိကြောင်းပြောပါတယ်ကျွန်တော်မင်းနေ့မနေ့ကင်ဗီယိုရဲ့သတင်းတွေကိုကိုရဲမင်းထုတ်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
ရန်ကုန်တက္ကသိုလ်နှစ်တရာပြည့်ကဏ္ဍကိုစီစီကားကားကျင်းပဖို့တစ်နှစ်လောက်အချိန်ယူခဲ့ပေမဲ့ကိုဗစ်ကရောဂါကူးစက်မှုအနေနဲ့ကြောင့်အကန့်အသတ်နဲ့သာကျင်းပရတဲ့အခြေအနေကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါ1920ဒီဇင်ဘာတရက်မှာဖွင့်လှစ်ခဲ့တဲ့ရန်ကုန်တက္ကသိုလ်ဟာအခုဆိုရင်နှစ်ပေါင်း100ပြည့်သွားပါပြီ။ရန်ကုန်တက္ကသိုလ်ရှားပြည့်အခမ်းအနားတွေအတွက်2019ဒီဇင်ဘာလောက်ကစပြီးပြင်ဆင်လာခဲ့ပြီးမယ်။ကာယောဂအခြေအနေတွေကြောင့်သွားလာလှုပ်ရှားမှုတွေနဲ့လူစုလူဝေးကန့်သတ်ထားတာတွေကြောင့်မျောလင့်ထားတဲ့လောက်စီစီကားကားမကျင်းပနိုင်ခဲ့ပါဘူး။ရန်ကုန်တက္ကသိုလ်ဟာတစ်ချိန်ကအာရှမှာပါပညာရေးအရာထင်ရှားခဲ့တယ်လို့ဗြိတိရှ်ကိုလိုနီလက်အောက်ကလွတ်လပ်ရေးကြိုးပမ်းမှုကနေလွတ်လပ်ရေးရပြီးနောက်ပိုင်းမြန်မာနိုင်ငံမှာအုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်တွေကိုစန့်ကျင်လုပ်ရှားခဲ့တဲ့တမိုင်းအစဉ်လာတွေလည်းရှိခဲ့ပူပါတယ်။ရန်ကုန်တက္ကသိုလ်တည်ထောင်စကတဲ့ကဖိနှိပ်မှုတွေကိုစန့်ကျင်တဲ့ကြောင်းသားလှုပ်ရှားမှုတွေနဲ့စတင်ခဲ့ရလို့တက္ကသိုလ်ရပြည့်သဖြင့်ကျင်းပရေးဦးစီးကော်မတီရဲ့ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကဒီဇင်ဘာ၁ရက်သူ့ရဲ့မိန့်ခွန်းမှာပြောခဲ့ရပါမြန်မာနိုင်ငံရဲ့ပထမဆုံးတက္ကသိုလ်ဖြစ်သူတို့အရှိန်အဟွာကြီးမားပြီးတမိုင်းရဲ့တောင်းဆိုမှုတွေနဲ့ပညာရေးနိုင်ငံရေးလွတ်လပ်ရေးဒီကျိုးပမ်းမှုတွေရဲ့စုံမှတ်ဖြစ်ခဲ့တယ်လို့အတိုင်ပင်ခံကအခုလိုမိန့်ကြားခဲ့တာပ
ါကိုလိုနီနယ်ချက်အစိုးရဟာ1920ပြည့်နှစ်ဒီဇင်ဘာလ10ရက်နေ့ရန်ကုန်တက္ကသိုလ်ကိုတည်ထောင်ပေးခဲ့ပါတယ်ဒါပေမဲ့ကိုလိုနီအစိုးရကအတည်ပြုပြဋ္ဌာန်းခဲ့တဲ့ရန်ကုန်တက္ကသိုလ်အဲ့ဥပဒေဟာတိုင်းရင်းသားပြည်သူများစုကိုတက္ကသိုလ်ပညာဆက်လက်တင်ယူခွင့်မရအောင်ကန့်သတ်ချုပ်ချယ်ထားတကယ်သို့ဖြစ်ထားကြောင်းတက္ကသိုလ်ကျောင်းသားကြီးများနဲ့မျိုးချစ်ပြည်သူများဟာတပိတ်တိုက်ပွဲဝင်ခဲ့ကြပါတယ်တက္ကသိုလ်ကျောင်းသားကြီးများနဲ့တိုင်းရင်းသားပြည်သူတရလုံးရဲ့ပြင်းထန်တဲ့အမျိုးသားရေးစိတ်ဓာတ်ကြောင်းနောက်ဆုံးမှာတော့တက္ကသိုလ်ရဲ့ဥပဒေကိုပြင်ဆင်ပေးခဲ့ရပါတယ်ဒါကြောင့်ရန်ကုန်တက္ကသိုလ်ဟာမြမအမျိုးသားကြိုးပမ်းမှုတမိုင်းမှာဒါထွက်ကောင်းခဲ့ပြီးရန်ကုန်တက္ကသိုလ်သပိတ်တိုက်ပွဲကြောင့်ပြည်ထောင်စုတိုင်းရင်းသားအားလုံးမြမလွတ်လပ်ရေးအတွက်တိုက်ပွဲဝင်လူစိတ်တွေနှိုးကြလာခဲ့ပါတယ်
။စကဝိုင်းဆွေးနွေးပွဲ၊သုတေသနဆိုင်ရန်ဖတ်ပွဲ၊နှီးနှောဖလှယ်ပွဲ၊အားကစားပြိုင်ပွဲ၊ပကြီးပြပွဲ၊တိုင်းသားစာပေယဉ်ကျေးမှုပြပွဲ၊စာအုပ်ရောင်းပွဲ၊ပျော်ပွဲရှင်ပွဲဒီလိုပွဲပေါင်း100ကျော်ကိုရှားပြည့်အချိန်မှလုပ်ဖို့စီစဉ်ထားပေမဲ့ကတ်ယောဂါကြောင့်ဒီစီစဉ်တွေကိုနိုင်ငံပိုင်သတင်းဌာနတွေကနေပဲဖော်ပြခွင့်ရပါတယ်။ ပြည်တွင်းမှာကိုဗစ်ကရောဂါဖြစ်ပွားနှုန်းတက်သွားတဲ့အချိန်ကဒီလုပ်ငန်းတွေပြန်စဖို့လိုခဲ့ပြီးမြန်နောက်တစ်ချိန်ဖြစ်ပွားနှုန်းတိုးလာလို့ရုံမြင့်တန်းကြားသတင်းစာရေဒီယိုတွေကနေလုပ်ဖို့ဆုံးဖြတ်ခဲ့ရကြောင်းရန်ကုန်တက္ကသိုလ်သမိုင်းဌာနပေါင်းပေါက်ကဒေါက်တာဇော်စိုးမင်းကပြောပါတယ်။အခုနှစ်တရာတည်တည်ပြည့်တဲ့ဒီဇင်ဘာတရက်ကနေ၃ရက်မှာတော့ရာပြည့်ပွဲရဲ့ဒုတိယအစီအစဉ်အနေနဲ့ကျောင်းသားဟောင်းကြီးရဲ့မှတ်တမ်းတွေအမှုပညာစာပေလေးရာတွေကိုခင်းကျင်းပြသထားကြောင်းလည်းသူကပြောပါတယ်။
ခုလုံးပွဲတစ်ခုလုံးချုံကုန်ပြောရရင်အဲရေဝဲကကျွန်တော်တို့နားလည်တော့ဆိုရင်ဒါရာပြေပွဲဖြစ်တဲ့အတွက်ခုနက2019ဒီဇင်ဘာကနေခုပြောတယ်2020ဒီဇင်ဘာအထိကိုပွဲပေါင်း100လောက်ပေါ့လေလုပ်ဖို့ကြီးမန်းတာတာရှိပါတယ်မူလာတုန်းကပေါ့နောက်ခုတော့ခုနကကာယောဂပဲအခြေအနေကြောင့်မလို့အဟဒါအခက်ခဲမျိုးဂျားတဲ့ကပဲဖြစ်အောင်ကြိုးစားစီစဉ်ကြတဲ့အခါမှာဟိုစီတီကားကားပေါ့ခန်းခန်းနာနာပေါ့ပြည်သက်တွေလည်းအုပ်ချက်ချက်ပေါ့မကျင်းပနိုင်တော့လည်းပဲအဲမနေ့ရတယ်မင်းကျွန်တော်တို့ဆရာမကြီးတွေပြောတာကျွန်တော်မှတ်သားလိုက်မိတာကတော့ပွဲပေါင်း100မဟုတ်တော့ပွဲပေါင်း93ပွဲလောက်ကိုကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်ဒါမဲ့လည်းသူရဲ့ size ကတော့ကျုံသွားတာပေါ့တယောက်နဲ့နဲ့ပရိသတ်ကတော့နည်းသွားတာပေါ့
ကျူတင်ရိုက်ကူးထားရဲ့အစီအစဉ်တွေကိုလည်းဒီဇင်ဘာ1ရက်ညနေ9:00ကနေနိုင်ငံပိုင်သတင်းဌာနတွေကနေထုတ်လွှင့်နေရပါအင်္ဂလန်တက္ကသိုလ်တွေစနေတိုင်းဖွဲ့စည်းထားပြီးဧက400ရှိရဲ့ရန်ကုန်တက္ကသိုလ်ဟာ1942ကျော်တွေမှာအာရှရဲ့အထင်ရှားဆုံးတက္ကသိုလ်တစ်ခုဖြစ်ခဲ့ရပါဗိုလ်ချုပ်အောင်ဆန်းဒေါက်တာဘာမော်ဝန်ကြီးချုပ်ဦးနုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဦးတန်လိုထင်ရှားကျော်ကြားသူတွေမင်းသူဝန်သိမ့်ဖိမြင့်ခင်မျိုးချစ်ကောလိဂျင်နေဝင်းတို့လိုစာပေအမှုပညာရှင်တွေအမြောက်များမွေးထုတ်ပေးကြရပါအရှိအောင်အရှာနိုင်ငံသားတွေလာပြီးပညာသင်ဖူးရဲ့ရန်ကုန်တက္ကသိုလ်ဟာစစ်ဆိုးရလက်ထက်မှာတော့ကမ္ဘာတဝန်းတက္ကသိုလ်တွေထဲမှာအဆင့်1000ကျော်အထိရောက်ခဲ့ရပါပညာရေးသမဂ္ဂမြန်မာနိုင်ငံရေးမှာပါအထင်ကြီးနေရာယူခဲ့တဲ့ရန်ကုန်တက္ကသိုလ်ရဲ့အခမ်းအနားကိုမေးပျောက်ထားလို့မရကြောင်းလဲ1988ခုနှစ်နောက်ပိုင်းကျောင်းသားလှုပ်ရှားမှုတွေမှာပါဝင်လှုပ်ရှားခဲ့တဲ့ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတူဖြစ်တဲ့ကိုမြရေးကပြောပါတယ်။အထူးသဖြင့်လက်ရှိနိုင်ငံရေးအပြောင်းအလဲတွေကိုဦးတည်စေခဲ့တဲ့ကျောင်းသားလှုပ်ရှားမှုတွေမှာအဓိကနေရာယူခဲ့တဲ့ရန်ကုန်တက္ကသိုလ်ရဲ့သမိုင်းအစဉ်လာကိုအလေးထားဖို့လိုရလို့လည်းသူကပြောပါတယ်
။ကျောင်းသားသမဂ္ဂရဲ့အခမ်းအနားမြန်မာနိုင်ငံလူ့လယ်ရေးကျူးပတ်မှုသမိုင်းမှာရောဒီလိုကဒီမိုကရေစီရေးကျူးပတ်မှုမှာရောအရန်ကိုအခက်အခဲကြတဲ့အဓိကကြတာဖြစ်တယ်။အနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်1988လူလူတို့ချောင်းကျောင်းသားလှုပ်ရှားမှုကြီးပေါ်လာလို့အလူလူချောင်းဆက်ဖြစ်တယ်အဲ့ဒီကနေမှကျွန်တော်တို့ကစောစောအခုဒီနေ့ခေတ်ဒီနေ့ချိန်ခေါက်ရောက်လာအောင်လှမ်းခဲ့ရဖြစ်တယ်အဲ့ဒီမှာတော့ကျွန်တော်တို့ဘာကသာတကသာရကသာကျွန်တော်အစရှိတဲ့ဒီကျောင်းသားသမဂ္ဂတွေရဲ့အစဉ်အဆက်ပေါ့နော်ဟိုဖြတ်တန်းလာခဲ့တဲ့တမိုင်းကချန်လက်လို့မရဘူးအဲ့တော့ဒီဟာကိုချန်လက်ပြီးပြောသွားခြင်းကတော့ကျွန်တော်မသိတော့ဘူးလို့ကျွန်တော်မြင်တယ်တဘာဝမကြောက်ဘူးလို့လည်းကျွန်တော်မြင်တယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ကျောင်းသားသမဂ္ဂတွေရဲ့အခမ်းအနားနဲ့အကျိုးကျေးဇူးကိုမေ့ကျင်အောင်ဆောင်နိုင်လို့ကျွန်တော်မြင်တယ်မကြိုက်ဘူးကျွန်တော်ဟုတ်လား
ရောင်းတောက်တို့ရာပြည့်အထိတ်မှတ်အတွက်2019ဒီဇင်ဘာ2ရက်မှာမြမကုံဆောင်တက္ကသိုလ်အဖြစ်ထိမ့်သိမ်းဖို့အရေးအသွေးရှိတဲ့တက္ကသိုလ်ပညာရေးစနစ်ဖော်ဆောင်ဖို့စွမ်းဆောင်ရည်မြင့်တဲ့လူစွာအရင်းမြစ်ကိုမွေးထုတ်ဖို့အမျိုးသားစည်းလုံးညီညွတ်ရေးဖော်ဆောင်ပေးမဲ့ပညာရေးစနစ်ဖြစ်ဖို့တကဘာလုံးကောင်းကျိုးဆောင်ရွက်ပေးမဲ့နိုင်ငံတကာတက္ကသိုလ်ဖြစ်ဖို့စားရည်အချက်တွေကိုထည့်သွင်းထားတာပါနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကလည်းရန်ကုန်တက္ကသိုလ်ကိုနိုင်ငံတကာအဆင့်မီဖြစ်ဖို့အားလုံးကြိုးပမ်းကြဖို့လူကြောင်းလဲဒီဇင်ဘာ1ရက်သူ့ရဲ့မိန့်ခွန်းမှာပြောကြားခဲ့ပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထက်ပါ
ကိုဗစ်ကပ်ရောဂါကာလမြန်မာနိုင်ငံမှာစာတင်ကျောင်းတွေပိတ်ထားရတဲ့အချိန်ပညာရေးမထိခိုက်အောင်တင်ကျောင်းမှုစနစ်ပြောင်းလဲလာနိုင်ဖို့လိုအပ်နေတယ်လို့ကျွမ်းကျင်သူတွေကတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအိတ်တနာထွန်းပါ။ကပ်ရောဂါကြောင့်မြန်မာနိုင်ငံမှာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်ထဲနောက်ကျပြီးဇူလိုင်လတည်းမှာပဲပြန်ဖွင့်ခဲ့ပေမဲ့လည်းရောဂါကူးစက်မှုတွေတကြော့ပြန်တိုးလာရာကကျောင်းတွေပြန်ပိတ်ထားရတာအခုချိန်ထိပါ။လူစုလူဝေးရှောင်ဖို့နှာခေါင်းစည်းဝတ်ဖို့အပါအဝင်ကပ်ရောဂါကာကွယ်ရေးစည်းကမ်းချက်တွေနဲ့အညီကျောင်းတွေကိုပြန်ဖွင့်ခဲ့ပေမဲ့ယောဂကုသမှုအန္တရာယ်ကြောင့်ကျောင်းဖွင့်ပြီးတလအကြာမှာပဲပြန်ပိတ်ခဲ့ရပါတယ်။ပညာရေးဝန်ကြီးဌာနကတော့တက္ကသိုလ်ကောလိပ်နဲ့အခြေခံပညာကျောင်းတွေကိုကတ်ယောဂကြောင့်ကျောင်းတွေပိတ်ထားတဲ့အချိန်မှာပညာရေးအဆက်မပြတ်စေဖို့အင်တာနက်အွန်လိုင်းကနေသင်ကြားဖို့အစီအစဉ်နေပါတယ်။အွန်လိုင်းသင်ကြားမှုအပါအဝင်ကတ်ယောဂကြောင့်ပြောင်းလဲလာတဲ့သင်ကြားမှုပုံစံအစ်စ်ကိုအမှီလိုက်နိုင်ဖို့လိုတယ်လို့လည်း Crown Education ပညာရေးလုပ်ငန်းရဲ့အမှုဆောင်ဒါရိုက်တာဦးအောင်ကျော်ဆန်းကသုံးသပ်ပါတယ်
။ကျွန်တော်တို့ရဲ့ဂရုထားရမယ့်ရှုထောင့်ကဒီတနည်းနောက်ကြတာကတာမန်နောက်ကြတာမဟုတ်ဘူးဆိုတဲ့အချက်ကိုသတိပြုမိဖို့လိုတယ်ပေါ့နော်ဒီပညာတိုးတက်တဲ့နိုင်ငံတွေကပညာရေးကိုမြန်မြန်ဆန်ဆန်တိုးတက်အောင်လုပ်ကြတယ်ကျွန်တော်တို့လိုမပြည့်စုံသေးတဲ့နိုင်ငံတွေကပြုပြင်ပြောင်းလဲမှုကိုလိုက်တဲ့နေရာမှာအရင်လိုမဟုတ်ဘူးနီးပညာနဲ့လိုက်ရမယ်ပေါ့အဲ့ဒါကိုကျွန်တော်တို့က leapfrogging in education technology လို့သုံးတယ် leapfrog လုပ်တယ်ပေါ့နော်တမီဟိုဖားခုံတယ်လို့ကျွန်တော်တို့အမှီလိုက်တယ်ပေါ့အဲ့တော့ဆိုလိုတာက ချင်းတောင်နှမ်းမှာရှိတဲ့ကချင်းတောင်နှမ်းမှာရှိတဲ့စစ်ဘေးထံခံရရတဲ့နေဆက်ဒေသမှာရှိတဲ့ကလေးတွေပညာရေးစနစ်ကိုမရအောင်ကျွန်တော်နှီးပညာနဲ့လုပ်လို့ရတယ်တမီးရဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီနှီးပညာအပြောင်းလဲကိုပညာရေးနဲ့ဆက်ဆက်ပြီးစဉ်းစားနိုင်ဖို့အရေးကြီးတယ်အဲ့ဒါကအဲ့ဒါကိုမစဉ်းစားနိုင်ရင်အချိန်တစ်နှစ်နောက်ကျတာထက်ပိုပြီးတော့ကျွန်တော်တို့ပညာရေးစနစ်တွေ
အခမဲ့ရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေတဆင့်တင်ကြားပေးဖို့လည်းပြင်ဆင်နေပါတယ်။ဒါပေမဲ့လည်းရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေထုတ်လွှင့်တင်ကြားမှုတွေကလက်တွေ့အကျိုးရှိဖို့လိုတယ်လို့လည်းဦးအောင်ကျော်ဆန်းကပြောပါရယ်
။ဒီ TV ကနေတင်ကြားစာတွေထုတ်လွှင့်တယ်လို့ပါလို့ဆိုတာကောင်းတယ်။အလကားနေရင်ကလေးတွေအတွက်တခုခုရနိုင်တယ်။ဒါနဲ့ကျွန်တော်စိုးရင်ကအဲ့ဒီ TV ကဘယ်လိုစီစဉ်နေလွှင့်မှာလဲ။အဲ့ဒါကကလေးတွေနဲ့ကိုက်ရလားသူတို့စိတ်ဝင်စားမှုရှိရလားဆိုတာသိအရေးကြီးတယ်။အဲ့တော့ content ပိုင်းမှာအဲ့ဒီ season နဲ့ season ကကျွန်တော်ခုနရှင်းပြတဲ့ဒီခေတ်ကလေးတွေအတွက်အာယုံစူးစိုက်နိုင်မှုစွာကိုဆွဲဆောင်နိုင်တဲ့ content တွေဖြစ်ခဲ့လားပေါ့နော်။ TV အတင်တဲ့ season ကိုအကောင်းဆုံးကြိုးစားလုပ်ကြိုင်တဲ့အတွက်အနှုတ်သဘောဆောင်တာနဲ့မဝေဖန်လို့ဘူးကောင်းတယ်။ဒါပေမဲ့ဘလောက်ထိရောက်တယ်လဲဆိုတဲ့နေရာမှာသိစင်စားဖို့ကောင်းတဲ့အချက်တွေရှိတယ်။ခုနကလည်းကျွန်တော်တို့ TV တွေကနေပြီးတော့လွှင့်တာပဲ။ဒါနဲ့ကျွန်တော်ခုနပြောလို့ပေါ့။အဲ့ဒီ season တွေကကလေးတွေကိုဘလောက်ထိစိတ်ဝင်စားမှုဆွမ်းဆောင်နိုင်မလဲ။ဒီရဲ့အရေးကြီးတဲ့အချက်တစ်ခုရှိတယ်။အခုနောက်ပိုင်းဒီတင်ကြားရေးဘက်မှာ theory ထဲမှာကသူက teaching တဲ့ assessment လုပ်တာပိုအရေးကြီးလာတယ်တမီး။TV တွေကတင်တဲ့ဟာက assess မလုပ်နိုင်တော့ဘူးတမီး။စိုင်းရအကဲဖြတ်တာတင်ကြားတက်မြောက်မှုအဲ့ဒါအရေးကြီးတယ်ဒါကြောင့်မလို့ online teaching လို့ပြောရင် one way ပေါ့ဒီ program ကြီးကိုဒီဘွားနေဆရာတွေကရှင်းပြနေတာမျိုးကအမှန်တော့နောက်ခေတ်မှာလုံးမဖြစ်တော့ဘူးသူမြေ
ကဘာတဝမ်း covid ကပ်ရောဂါကြောင့်ထိတွေ့ဆက်ဆံမှုတွေရှောင်ရှားပြီး online ကနေတင်ကြားမှုတွေရေပန်းစားလာနေပေမဲ့ဤပညာကွာဟမှုတွေကြောင့်ပညာရေးမှာကွာဟချက်တွေကြီးမားနိုင်တဲ့အန္တရာယ်ရှိနေတာကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတတိပေးထားဖူးပါရယ်ရန်ကုန်အဝေးတင်တက္ကသိုလ်ဆရာများသမဂ္ဂဥက္ကဋ္ဌဒေါက်တာအာကာမိုးသူကတော့အွန်လိုင်းသင်ကြားရေးပုံစံကြောင့်ဆင်းရဲချမ်းသာကွာခြားမှုကြီးမားသလိုဖွံ့ဖြိုးမှုအားနည်းတဲ့ဒေသတွေမှာရှိတဲ့ကျောင်းသားတွေလက်လန်းမမီနိုင်တဲ့ပညာရေးမဖြစ်အောင်ဂရုစိုက်ဖို့လိုတယ်လို့ပြောပါရယ
်ဟိုလက်လန်းမီနိုင်တဲ့အရာတွေကိုမဖြစ်သေးဘူးအွန်လိုင်းမှာတော်ဒီကျွန်တော်တို့မှာဟိုနေလေမှာဆိုလို့ရှိရင်ဖုန်းမသုံးနိုင်တဲ့နေရာတွေအများကြီးရှိနေတယ်ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်အဲ့ဒါကို cooperative learning နဲ့ဖြည့်ဆည်းရင်တော့ရတယ်ဒါပေမဲ့အဆင်မပြေနိုင်ဘူးကျွန်တော်တို့မြင်တဲ့အခါမှာသူကစင်းရဲချမ်းသာမှုကွာဟတဲ့နေသားမှာစင်းရဲတဲ့သူရဲ့ပညာသင်ယူမှုခွင့်လန်းကိုပိတ်ပင်လိုက်မိလို့ဖြစ်သွားစေပြီးတော့မှပတ်စံရှိတဲ့သူတွေကတော့ပညာသင်ယူမှုခွင့်လန်းကိုရနိုင်တယ်ဆိုတော့ content တစ်ခုမျိုးကိုပုံဖော်သွားစေနိုင်တဲ့အရာမျိုးကိုတော့ဟိုထည့်သွင်းစဉ်းစားရမယ်လို့မြင်တယ် online education ကကျွန်တော်တို့ဘယ်လောက်ထိရင်းနှီးမှုရှိတယ်လဲလို့ပြောတဲ့အခါမှာကျွန်တော်တို့က ideology ကအဆင်တက်မဖြစ်သေးဘူးလို့မြင်တယ်ကျွန်တော်တို့က content တွေဒီဆင်တက်ရပါမယ် mobile phone တွေချက်ချင်းပုံပြီးတော့မှ adult quality ရပြီမယ်ဒီကောင်းမှာ quality content တွေကပြဿနာပေါ်နိုင်တယ်ပေါ့ကျွန်တော်တို့ကအဲ့ဒါကိုအဆင်သင့်မဖြစ်ခဲ့ဘူ
းကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကတော့ကပ်ရောဂါကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ကမ္ဘာတဝန်းကျောင်းတွေအရွေကလေးငယ်၃ပုံတပုံနီးပါးရှိနေတယ်လို့ကြာတိကင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်စာသင်ကျောင်းတွေဝေးတဲ့ကျောင်းသားအရေအတွက်ဟာတန်ပေါင်း1000ကျွဲလောက်ရှိနေပြီးအဲ့ဒီအထက်မှာ463တန်းလောက်ဟာလည်းအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်ကျမအိတ်တနာထွန်မရန်ကုန်မြို့ကနေတရင်ပြပူတာဖြစ်ပါတယ
်ကျမတို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ပြည့်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်
ိုင်းမြန်မာနယ်စပ်တာစီတိုင်းမဲဆိုင်ကနေခိုးပြီးပြန်ဝင်လာသူထိုင်းမျိုးသမီး6ဦးမှာကိုဗစ် -19 ရောဂါကိုးစက်နေကြောင်းထိုင်းကျန်းမာရေးဌာနကဒီဇင်ဘာလ2ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မအေးမှာပါ။ထိုင်းနိုင်ငံကရောဂါချိန်ချုပ်ရေးဂျူရိုရဲ့ဒီဇင်ဘာလ2ရက်နေ့ထုတ်ပြန်ချက်အရထိုင်းမြန်မာနယ်စပ်တာစီတိုင်းမဲဆိုင်နယ်စပ်ကနေလျှောက်လာတဲ့ထိုင်းနိုင်ငံသူအမျိုးသမီး6ဦးမှာကိုဗစ် -19 ရောဂါကိုးစက်နေတာတွေ့ရကြောင်းထိုင်းနိုင်ငံကိုဗစ်ကရောဂါချိန်ချုပ်ရေးဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာကိုဖွန် NCD ထောက်ပံ့ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ဟုတ်ပါနော်ครับที่เกิดเหตุการณ์ที่ชาวเมียนมานะครับที่เป็นคนขับรถเข้ามา
အသက်20နှစ်ကနေအသက်30ကျော်မှာရှိတဲ့ကိုဗစ်ကူးစက်လူနာအမျိုးသမီး6ဦးဟာမြန်မာနိုင်ငံတာကီလိတ်မြို့မှာဖြောပြေးရေးနဲ့ကာစီနိုလောင်းမကိုင်းရုံတွေမှာလုကိုက်နေကြသူတွေဖြစ်ပြီးမြန်မာနိုင်ငံရှမ်းပြည်နယ်တာကီလိတ်မှာကိုဗစ်ကရောဂါကျပွားမှုတော့မြင့်တက်လာနေတာကြောင့်ထိုင်းနိုင်ငံမဲဆိုင်ဘက်ကိုတရားမဝင်လမ်းတွေကနေပြန်လည်ဝင်ရောက်လာကြသူတွေဖြစ်တယ်ဆိုပြီးပြောဆိုသွားတာပါထိုင်းနိုင်ငံတွင်မှာသူတို့တွေအနည်းကထိတွေ့ဆက်ဆံခဲ့သူတွေသူတို့နေထိုင်သွားလာခဲ့တဲ့နေရာတွေကိုတော့ရမရဲဖွဲ့ကအသေးစိတ်စစ်ဆေးမှုတွေပြုလုပ်နေပြီးလက်ရှိအချိန်ထိထိုင်းနိုင်ငံထဲမှာဆက်ပြီးတော့ဦးဆက်သူမရှိသေးကြောင်းကိုဗစ်ကရောဂါထိန်းချုပ်ရေးဘူရိုရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြသွားပါတယ်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ထိုင်းနိုင်ငံမဲဆိုင်ရဲ့တစ်ဖက်ခြမ်းမြန်မာနိုင်ငံတာစီလေးမြို့မှာတော့ကိုဗစ်အတည်ပြုလူနာ55ဦးထိရှိလာပြီးဖြစ်ပါတယ်။မြန်မာပြည်နယ်စပ်မှာအဖြစ်များနေတဲ့အတွက်မဲဆိုင်မြို့မှာတော့ကိုဗစ်ထိန်းချုပ်ရေးအတွက်ပို့ပြီးတော့တိုးမြင့်လုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4000ကျော်ရှိနေကြမှာပဲ။မြန်မာနိုင်ငံမှာတော့သေဆုံးသူ2000လောက်နဲ့ကူးစက်သူ62000ကျော်လောက်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသတွေမှာလုံခြုံရေးတွေလည်းတိုးမြှင့်ထားပါတယ်။ဒီမှာမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ဆိုတော့ကျွန်တော်ယူဆလာပြီးဒီဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသံကြားရလဲဆိုတော့ကြည့်ကြအောင်ပါ။မူရင်းအပေါ်မူရင်းသုံးနှုန်းတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကျွန်းစံသားပါ။အောင်ဆန်းစုကြည် Lady with the Lamp မင်းရှင်မအောင်ဆန်းစုကြည်ဆွဲခေါင်းစဉ်နဲ့ The Telegraph Online မှာစူပြဘူးမီရေးသားထားတဲ့ဆောင်းပါးကိုသူကပြောပြလိုပါတယ်။အောင်ဆန်းစုကြည်ဟာ NLD ပါတီကိုအခက်အခဲတွေရာအောင်ပွဲရအောင်လှုပ်ဆောင်နိုင်လိုက်ပြီးဆိုပြီးသူကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဆိတ်ဟာစီနာ၊နယူးဇီလန်ဝန်ကြီးချုပ်ဂျစင်ဒါအာဒန်၊ဂျမ်ပနီဝန်ကြီးချုပ်အင်္ဂလာမာကယ်တို့နဲ့နှိုင်းရှင်းထားပါတယ်။ဒီတိကျ NLD ရရှိတဲ့မဲ့အရေးအတွက်ဟာ2015ရောငါတဲ့ပုံများလာတာကိုကြည့်ရင်အောင်ဆန်းစုကြည်ဟာလွယ်ပြီးသူခေါ် credible alternative ဆိတ်ချအားကိုလောက်တဲ့ရွေးစရာမရှိဘူးဆိုတာကိုပြသလိုက်ကြပဲဖြစ်ပါတယ်တဲ့။အန်အဒီအနေနဲ့တပါတီအစိုးရဖွင့်နိုင်လောက်တဲ့မဲ့အရေးအတွက်လိုအပ်တယ်ဆိုတာကိုမဲ့ဆန္ဒရှင်တွေကသိကြတယ်လို့ဆိုရတယ်။အန်အဒီပြောပြရတော့သူတို့ပါတီထပ်မံအနာရလာတဲ့အတွက်နိုင်ငံရေးပဋိပက္ခတွေရောပါသွားစေနိုင်တယ်လို့ပြောပေမဲ့ဒါဟာအပြောလွယ်သလောက်အလုပ်ဖြစ်ပါတယ်တဲ့။အနာကြီးမားတဲ့စစ်တပ်ကရွေးကောက်ပွဲမှာသမာမှုတွေအတွက်အရေးယူဖို့ပြောနေသလိုစစ်တပ်နဲ့နီးစပ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကလည်းရွေးကောက်ပွဲဟာလွတ်လပ်မျှတမှုမရှိဘူးလို့စွပ်စွဲနေတယ်လို့ဆိုရတယ်။ရွေးကောက်ပွဲဆုံးကြည့်သူတွေကတော့ရွေးကောက်ပွဲဟာချောချောမုံမေဖြစ်ခဲ့ပေမဲ့ရွေးကောက်ပွဲကော်မရှင်ကိုပွင့်လင်းမြင်သာမှုကိစ္စဒေသတစ်ခုမှာရွေးကောက်ပွဲမကျင်းပခဲ့တဲ့ကိစ္စတွေအတွက်ဝေဖန်နေကြပါတယ်။ NLD ဟာစိတ်အင်အားကြီးမာသွားပြီးပစိပုံခြေကံဥပဒေကိုအကြည့်ကျဲပြောင်းလဲပြင်ပါကိုစစ်တပ်ကစိုးရိမ်နေပါတယ်တဲ့။ဒါမဲ့ဒေါန်ဆန်းစုကြည်ကတော့လိမ္မာပန်းနဲ့ဆိုနေပဲအမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ပြောကြလိုက်ပြီးဖြစ်ပါတယ်။ဒါ့အပြင် Federal Democracy ပြည်ထောင်စုဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့လည်းတိုင်းရင်းသားပါတီတွေစီကိုစာရေးသားပြစ်ပုတ်ခဲ့ပါတယ်။မြန်မာမျိုးစီရပြည်နယ်ရေးပါလက်တက်ကင်သဘုံတွေအခန်းကဏ္ဍရောကြသွားစီဖို့အတွက်အုပ်ချုပ်ရေးပိုင်းမှာတိုင်းရင်းသားတွေပါဝင်လာရေးသဘောတူညီရဖို့လည်းကြိုးပမ်းနေရဲတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့ဆွေးနွေးပြီးတော့ပြန်လည်သိမြတ်ရေးစတင်ဖို့လည်းလှုပ်ဆောင်နေတယ်။ဒါဝန်နိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းအားပေးရမယ်ဆိုရင်အောင်မြင်မှုရရှိပြီးစစ်တပ်ကိုထိန်းချုပ်နိုင်တဲ့အခြေအနေရောက်လာနိုင်တယ်လို့လည်းဆိုထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဖြစ်စဉ်စစ်တိုးနိုင်ဖို့အတွက်ဒေါအောင်ဆန်းစုကြည်အနေနဲ့ကမ္ဘာထောက်ခံမှုကိုလိုအပ်နေရဲတိုင်းဒေသနဲ့အများစုနဲ့အောင်းအောင်းမြင်မြင်ညီနိုင်ဆွေးနွေးနိုင်ခဲ့ရင်စစ်တပ်ကရိုဟင်ဂျာမွတ်စလင်လူပိုင်းဝိုင်းကိုစီးနှင်းဖယ်ရှားခဲ့တဲ့ဆိုရက်ဆွဆွဲခံရမှုကြောင့်တွန်းရှုံခဲ့ရတဲ့ဒေါန်ဆန်းစုကြည်ရဲ့ပြည်ကိုပြန်လည်ရရှိလာနိုင်တဲ့မြန်မာနိုင်ငံဘောကဘာလက်ခီးတဲ့တွေဒီနည်းမြုံနံတွေပုံမစိတ်ဝင်စားလာပြီးဖုံဖြိုးတိုးတက်လာနိုင်တယ်လို့ရည်သားထားပါရှင်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်
VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။သဘောရှိပါခင်ဗျ။ဂျိုရုစလောင်နားဆင်ညမှာတော့မြန်မာအရေးစံစစ်တဲ့အစီအစဉ်ဖြစ်ပါတယ်။နေ့တရပြည်မြောက်ခဲ့ပြီဖြစ်တဲ့ရန်ကုန်တက္ကသိုလ်ဟာမြန်မာနိုင်ငံသမိုင်းမှာနိုင်ငံရေးအရာဘယ်လိုအရေးပါအရာရောက်ခဲ့သလဲဆိုတာကိစ္စကိုရန်ကုန်တက္ကသိုလ်ပြားတိုက်ဖော်ဆောင်ရေးဦးဆောင်ဖွဲ့ဝင်တင်းဒရာတက္ကသိုလ်တာဝန်ခံပါမောက်ခါချုပ်အညီသာဥက္ကင်မောင်ချူနဲ့ကျွန်တော်ကျော်စွန်သာဆွေးနွေးသုံးသပ်ထားပါတယ်ဒီလိုရန်ကုန်တက္ကသိုလ်ပြတိုက်အဖို့ဝင်နေနေတဲ့တက္ကသိုလ်သမိုင်းကိုပိုင်းနာပိုင်းခွဲပြီးမတန်းတင်ဖို့စီစဉ်နေတဲ့ဆွေးနွေးကြောင်းတမဟုတ်ဥက္ကင်မောင်ချူကစတင်ဆင်ပြပါတယ်ကျွန်တော
်တို့ရဲ့ပြတိုက်ကိုတက္ကသိုလ်မထူထောင်မီကာလပေါ့1920မတိုင်မီက1988မှာဟိုရန်ကုန်ကောလိပ်စားပြီးတော့ဟိုတရေတဲတဲ့ကာလပေါ့ဆရာအဲ့ဒီကနေပြီးတော့1920အထိကိုခေတ်ကာလတစ်ခုနေနဲ့ပိုင်းပါမယ်တက္ကသိုလ်စထူထောင်မှုစူးစမ်းတဲ့ကာလချက်လက်တွေဖြည့်ရတွေအမိန်ကြော်ညာစာတွေစရှိသည်ပေါ့နော်နောက်ဒီလူလူရဲ့တက္ကသိုလ်ဖွင့်ပေးဖို့တောင်းဆိုချက်တွေအဖွဲ့အစည်းတွေရဲ့တောင်းဆိုချက်တွေအဲ့ဒီချက်လက်တွေထောက်ထားတွေပါပါမယ်ဆရာပြီးတဲ့အခါမှာ1920အနေပြီးတော့ကျွန်တော်1945အထိကာလတစ်ခုပါတခါ1945နဲ့1980အထိကာလတစ်ခုပိုင်းပါမယ်1980နဲ့1995စေရင်တုကာလတစ်ပိုင်းဖြစ်ပါမယ်1995နဲ့နှစ်တရာအထိပေါ့နော်အခုဒီနေ့ပြည့်တဲ့အချိန်တည်းဟာအပိုင်းတစ်ပိုင်းနေနေဆိုအပိုင်းအားဖြင့်ခေတ်ကာလ5ခုပိုင်းပြီးတော့မှကျွန်တော်တို့ပြတိုက်ကိုစီစဉ်ဆောင်ရွက်ဖို့ဆုံးဖြတ်ထားပါတယ်အဲ့ဒါခေ
တ်ကာလအလိုက်ပိုင်းတာဖြစ်ပါတယ်အကြောင်းများအဖြစ်ကရောဒီအခုကျွန်တော်ဆင်းနေခြင်းနဲ့နိုင်ငံရေးပိုင်းရန်ကုန်တက္ကသိုလ်ရဲ့မြန်မာသမိုင်းမှာအရေးပါတဲ့နိုင်ငံရေးအခန့်ကဏ္ဍကိုဘယ်လောက်ထိ highlight လုပ်ထားပါလဲပြည်내ထားဖော်ပြဖို့ပြည်ကြစီစဉ်ထားတာရှိပါသလား
ကျွန်တော်တို့ကရန်ကုန်တက္ကသိုလ်ကြီးစမထူထောင်ခင်တည်းကဒီကလကရတက္ကသိုလ်ရဲ့တရားခန်းနေနဲ့ရန်ကုန်ကောလိပ်ကစရှိခဲ့တယ်အဲ့ဒီအနေထားလေးကိုကျွန်တော်တို့တိုင်းပြည်မှာလည်းပဲတက္ကသိုလ်တစ်ခုဖြစ်အောင်ဆိုပြီးတော့ကြိုးစားတဲ့ကာလမှာတနည်းအားဖြင့်တော့မြန်မာပြည်သူလူထုရဲ့သဘောထားဆန္ဒတွေတောင်းဆိုချက်တွေဖွဲ့စည်းတဲ့တောင်းဆိုချက်တွေအဲ့ဒီအချက်လက်အထောက်အထားတွေနဲ့ကျွန်တော်တို့ကတင်ပြမယ်ကာလဖြစ်ပါတယ်။အဲတခါတက္ကသိုလ်ကြီးစထူထောင်တဲ့1920ဒီဇင်ဘာလ1ရက်နေ့စပြီးတော့ဒီဥပဒေပြဋ္ဌာန်းပြီးတော့မှထူထောင်လိုက်တဲ့အချိန်မှာ1920ဒီဇင်ဘာလ5ရက်နေ့မှာဆရာလူလဲသိတဲ့အတိုင်းရန်ကုန်တက္ကသိုလ်ရဲ့အဲ့ဥပဒေကိုမကျေနပ်လို့ဟိုပထမဆုံးကျောင်းသားတပိတ်စတင်ဆင်နွှဲခဲ့တယ်ပေါ့လေဒီလို1920ကျောင်းဖွင့်ဝင်ခြင်းမျိုးသားနေပေါ်ပေါက်လာစေတဲ့ကျောင်းသားတပိတ်ကြီးဆင်နွှဲပြီးတဲ့အခါမှာတပီလုံးမှာမျိုးသားကျောင်းနေပေါ်ပေါက်လာတယ်အဲဒီပေါ်ပေါက်လာတဲ့အတိုင်းဒါဒီကလည်းသူ့ကာလနဲ့သူဖြစ်လာမယ်ဒီလွတ်လပ်ရေးကြိုးပမ်းမှုသမိုင်းကိုများစွာထောက်ပံ့ပြုခဲ့တဲ့ကျောင်းသားများရဲ့ကြိုးစားအောင်ဆောင်ခဲ့တဲ့အပိုင်းလဲပါမှာဖြစ်ပါတယ်အဲဒါကဒီ1930နဲ့31လောက်မှာတောင်တက်သူများကျောင်းသားသမဂ္ဂစတင်ဖွဲ့စည်းတဲ့ဒီကဏ္ဍကြီးလည်းပါမှာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာဒီညမှာလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာပေါ့လေအထူးသဖြင့်ဒီရန်ကုန်တက်သူသမဂ္ဂတွေကိုပြင်ပနိုင်ငံရေးဒီရက်တွေရိုက်ခတ်လာတယ်ပြင်ပနိုင်ငံရေးပြောကားတွေဝင်ရောက်ဝင်နှောက်လာတယ်တချို့ကလက်ဝဲတချို့ကလက်ရဆက်သဖြင့်တချို့ကအာဏာရတချို့ကအတိုက်ခံအဲ့လိုမျိုးတွေဖြစ်လာတယ်ဆိုပြီးတော့သုံးသပ်ပြောဆိုမှုတွေရှိပါတယ်ဒီဘက်ကဆရာတို့ဘယ်လိုခြံတွေဖော်ပြထားပါလဲ
အဲကျွန်တော်တို့ကတော့ကဏ္ဍဆောင်ပါဝင်မှာဖြစ်တဲ့အတွက်ဒီကျောင်းသားကမကကဏ္ဍကလည်း45နေ1980အတွင်းမှာပါဝင်မှာဖြစ်ပါတယ်အဲ့တော့ပြန်ပိုင်းရရင်45စစ်ပြီးကာလဖြစ်တဲ့အတွက်တက္ကသိုလ်ကစတင်မထူထောင်နိုင်သေးပါဘူးအကျန်းပေါ်လေဟိုကြားပြတက္ကသိုလ်နေနဲ့ပဲထူထောင်ခဲ့ရသေးတယ်နောက်48လောက်မှအသားကျပြီးတော့စထူထောင်လာတယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ဒီကျောင်းသားကမကဒီချဲ့တမြောက်ပွဲတွေပြန်ပြီးတော့စလာတယ်1962အထိကဒါကျောင်းသားကမ္မကဟာဟိုဖွဲ့စည်းတစ်ခုအနေနဲ့ဒီတန်ကုန်တက္ကသိုလ်ဝင်းဝိုင်းမှာရည်တည်ကြတာကိုတွေ့ရပါဖြစ်ပါတယ်ကျောင်းသားတွေရဲ့အသင်းဖွဲ့တွေပေါ့နော်အခုနလူကျောင်းသားညီညွတ်ရေးတပ်ဦးတို့ဂျာနီရေးတပ်ဦးတို့နော်တန်ရှင်းကျောင်းသားအင်အားစုတို့နော်ဒီမိုကရက်တစ်ကျောင်းသားများအဖွဲ့ချုပ်တို့ပေါ့နော်အရင်တော့ကတော့ DS ကိုခေါ်တာပေါ့ဆရာရယ်
ကျောင်းသားရဲကောင်ဖွဲ့လို့အစကြီးစဉ်ကျောင်းသားဖွဲ့များဟာဒီရန်ကုန်တက္ကသိုလ်ကျောင်းသားများတက်မဲ့ကမှာလျံရွေးခံပြီးတော့မှကျောင်းသားရဲ့ဆောင်ရွက်တယ်လို့ကျွန်တော်တို့နားလည်ပါတယ်။ဟုတ်ကဲ့အဲဒီကနားလည်းပါဝင်မှာဖြစ်ပါတယ်ဆရာ။ကျွန်တော်ကရမေးချင်တာ
62ပါတယ်အဲ့လိုရတဲ့ကိုလုတ်ခဲတဲ့အနာပိုင်းတွေဘက်ကတော့ရန်ကုန်တက္ကသိုလ်ကျောင်းသားသမားဟာကွန်မြူနတီရဲ့ခြေကုပ်စခန်းဖြစ်နေတဲ့အတွက်ကြောင့်ဒီလိုနှင်းနှင်းချေမှုန်ခဲ့ရဲဆိုပြီးတော့ပြောတာကြားဥပါတယ်တကယ်ရောက်ဆရာတို့ပြတာအနေနဲ့ဘယ်လိုခြင်တွေ့ဒင်ပြမယ်လို့စီစဉ်ထားပါလဲအဲကျွန်တော်တို့ကအခုကဆရာဟိုပစ္စည်းပြည့်စရာစုဆောင်ရေးကာလဆိုတော့ဒီထောက်ထားနေတဲ့ပတ် တင်ပြဖို့လိုပါမယ်။နောက်ဟိုသက်ရှိထင်ရှားကြံနေသေးတဲ့အဲဒီခေတ်ကာလကိုမိလိုက်တဲ့ကြောင့်သာခေါင်းဆောင်တွေသူတို့ကိုလည်းမေးမြန်းမိမှဒါမှတ်တမ်းတရားမှဖြစ်ပါတယ်။ခုထိတော့ကျွန်တော်တို့မှဟိုလက်ရှိပြတဲ့အနေအထားကလည်းကိုဗစ်ကာလဘာညာနဲ့ပေါ့နော်လှုပ်ရှားရတယ်လေ။ခြေပိုင်းမှာပစ္စည်းစုဆောင်တဲ့ကာလဖြစ်တဲ့တွေ့အတိအကျကျွန်တော်တို့ကအဲ့ဒါလေးတွေတော့ဟိုဖော်ပြနိုင်ရင်မရှိသေးပါဘူးဆရာ
။ဒီ60နှစ်နောက်ပိုင်းကျတော့ဆရာတင်းတို့တွေတက်ကြွေရပါလေခေတ်ဖြစ်လာ이거အဲ့ဒီအချိန်မှာကြတော့
ဟု
တ်ကဲ့သမဂ္ဂဆိုတာပေါ်ပေါ်ထင်းနေမရှိတော့ပါဘူးဖွဲ့စည်းခွင့်လည်းမရတော့ဘူ
း
ဒါမဲ့ကျင်တို့တောင်းဒီမှာဘွားကနေပေါ်ပေါက်လာတော့88အရေးခင်ကာလအကျိုးမှာဖြစ်ပါတယ်ဆိုတော့အဲ့ဒီကာလလောက်ကြာမှုရောဆရာတို့မှတ်တမ်းတင်ဖို့အစီအစဉ်ရှိပါသလား
ကျွန်တော်တို့တက္ကသိုလ်ကြီးဖြတ်သားရတဲ့ကာလတစ်ခုလုံးမှာတော့သူကဏ္ဍနဲ့သူကတော့88မှာလည်းဒီကျောင်းသားဒီပါခဲ့တဲ့ကဏ္ဍရှိပါတယ်ဒါအားလုံးဒီကြတိုင်းပဲအဲ့ဒီမှာထောက်ထားတွေဓာတ်ပုံတွေဘာတွေအစကျွန်တော်တို့ဒါအတုကဏ္ဍနဲ့သူပေါ့ကဏ္ဍဆိုအောင်တော့ကျွန်တော်တို့စုပေါင်းမှာဖြစ်ပါတယ်အဲ့တော့အဲ့ဒီထောက်ထားတွေအချက်လက်တွေအရကျွန်တော်တို့ပြလိုက်ကိုလာရောက်လှူဒန်းမှသာလင်းလဲကျွန်တော်တို့ရမှာဖြစ်သလိုကျွန်တော်တို့ကိုယ်တိုင်လည်းပြလိုက်ဖော်ဝင်နေလဲလိုက်လံစုပေါင်းချပွေကြရမှာဖြစ်ပါတယ်88အချိန်မှလည်းပဲကျွန်တော်တို့ကဒါစေရတုကာလပေါ့ရွှေတုနဲ့စေရတုကြားတဲ့ကာလမှာဖြစ်ခဲ့တဲ့ဖြစ်စဉ်တခုဒီနိုင်ငံတော်ရဲ့အမိုင်းမှာလည်းပဲထူးခြားတဲ့ဖြစ်စဉ်ကြီးတစ်ခုဖြစ်တဲ့အတွက်သူလည်းကဏ္ဍတစ်ခုနေနဲ့တော့ပါဝင်မှာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာနောက်တစ်ခုကျွန်တော်မေးချင်တာကအခုလက်ရှိ88လွန်လာပြီးရဲ့နောက်အထူးသဖြင့်အခုပြည်သူလူထုရွေးကောက်တင်မြှောက်တဲ့အစိုးရတက်လာတဲ့ခေတ်မှာကျောင်းသားသမဂ္ဂတွေလည်းရှိပါတယ်။အစိုးရကလည်းအစီအမံပြုတဲ့ထင်ပါတယ်ဒီကျောင်းသားသမဂ္ဂတွေကိုဆိုဒီကျောင်းသားသမဂ္ဂတွေရဲ့အခန်းကဏ္ဍကိုဘယ်လိုရှိရလို့ဆရာသုံးသပ်မိပါလဲဘယ်လိုဖြစ်သင့်တယ်လဲ
။ပါတီစုံဒီမိုကရေစီရွေးကောက်ပွဲလုပ်လိုက်ပြီးတော့ရွေးကောက်ပွဲနဲ့နေတော့သူ့အကိုစတင်ဖွဲ့စည်းလာပြီဖွဲ့စည်းလာတဲ့အခါမှာ2010အနေနဲ့15 5နှစ်တာကာလချိန်လောက်ကစပြီးကျောင်းသားတက်မှတ်ကတွေပြန်လည်ပြီးတော့ဖွဲ့စည်းခွင့်ပြုလာတာကိုတွေ့ရပါတယ်ဒီကျန်တဲ့တက္ကသိုလ်ရဲ့ကဏ္ဍအရေးလည်းရောက်လဲကျွန်တော်တို့က95အနေနဲ့တရားအတွင်းမှာဆောင်ရွက်ခဲ့တဲ့ကဏ္ဍလည်းဘောင်းဆုံးရှိတယ်ပေါ့ဒီကြားထဲမှာလည်းပဲဒီကျွန်တော်တို့ဟိုဖွဲ့စည်းပြီးရဲ့အချိန်နောက်ပိုင်းမှာကျောင်းသားတက်မှတ်ရဲ့လှုပ်ရှားဆောင်ရွက်မှုအတိုင်းအတာတွေကိုဆရာတို့ပေါ်မြင်တွေ့ရတဲ့အတိုင်းပဲပေါ့နော်သမိုင်းချက်လက်တွေကတချို့ချက်လက်တွေမှာလည်းဟိုထူးခြားမှုတွေတွေ့ရတယ်။နောက်ဒီပညာရေးနဲ့ပတ်သက်ပြီးတော့တိုးတက်ဖွံ့ဖြိုးအောင်လုပ်ချင်တဲ့စိတ်ဆန္ဒတွေပြင်းပြတာတွေတွေ့ရတယ်။ဒီကျောင်းသားသမဂ္ဂတွေကအဓိကအဖြစ်တော့တက္ကသိုလ်ရဲ့ပညာရေးအဆင့်မြင့်ခြင်းနဲ့သင်ကြားသင်ယူလိုကြတယ်ဆိုတဲ့ဆန္ဒကိုတွေ့ရတယ်။ဒါကြောင့်အခုရွေးချယ်တင်မြှောက်ခံထားတဲ့အစိုးရကိုယ်တိုင်ကလည်းပညာရေးဝန်ကြီးကိုယ်တိုင်ကမိန့်ကြားသွားသလိုပါပဲရန်ကုန်တက္ကသိုလ်ကြီးတို့ကဒီတော့တွင်းလေးမှာအဆင့်13,000ကျော်ကနေအဆင့်9,000ကျော်အထိအဆင့်900လောက်ကိုကျော်ဖြတ်ပြီးတိုးမြင့်လာခဲ့နိုင်တယ်။ဒါ ਉਹ လဲကျောင်းသားသမဂ္ဂဖွဲ့စည်းရလဲဒါဟိုသူတို့လေ့ကျင့်တဲ့ဆန္ဒနဲ့ကျွန်တော်တို့တက္ကသိုလ်နိုင်ငံတော်ဆိုရလုပ်နေတဲ့သဘောထားတွေနဲ့ kait ညီရဲ့လို့ကျွန်တော်အနေနဲ့တော့ရှင်းပြသုံးသပ်ပါတယ်
။ဟုတ်ကဲ့တော့ငါတက္ကသိုလ်ကိုပိုင်စီမံခန့်ခွဲမှုရှိခဲ့တယ်ပေါ့ဆရာ
။ဟုတ်ကဲ့။
ပြည်ထောင်စုမှုလွတ်လပ်ခွင့်နေပါလေ။တကယ်ပြည်မြန်ပူပြီးရောရှိခဲ့တယ်ဆိုတော့အခုခါမှာတော့အဲ့လိုအစီအမျိုးပြန်ရောက်နိုင်တယ်ထင်ပါလ
ားအခုပဲကျွန်တော်ဟိုပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပေါ့လေဒေါက်တာမျိုးသိန်းကြီးရဲ့မိန့်ခွန်းကိုနားထောင်လိုက်ရပါလေနားထောင်လိုက်တဲ့အခါမှာဒီအချက်ကိုအော်တိုနိုမီပေးဖို့ရန်ကုန်တက္ကသိုလ်နမူနာထားပြီးကျန်တဲ့တက္ကသိုလ်တွေပါအတွက်ပါသူတို့ဩဂုတ်လကဒီဝန်ကြီးဖွဲ့စည်းဝေးမှာဆုံးဖြတ်ချက်ချပြီးပြီလို့ကျွန်တော်တို့တွေ့ရပါတယ်မျှော်လင့်ထားပြီးဖြစ်ပါတယ်ကျောင်းသားကျောင်းသူများနဲ့ကျောင်းပြည်သူလူထုကျောင်းသားမိဘများအားလုံးကလည်းမျှော်လင့်နေပါတယ်
ဆိုတော့အခုဆရာတို့ပြလိုက်ထူထောင်လိုက်တဲ့အတွက်အချိန်ကအာရှမှာ
ဒီမှာကဘုန်းတကယ်မွေးပြန့်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့ဘုန်းတက္ကကြာဆင်းခဲ့ရတဲ့သင်္ကန်းစာကိုနောင်လာနောက်သားတွေသိယူနိုင်အောင်ဆိုပြီးတော့အားပြတဲ့ကြာဆွမ်းဆောင်နိုင်မယ်ထင်ပါလားခင်ဗျာဟုတ်ကဲ့ကျွန်တော်အမြင်ကတော့ကျွန်တော်တို့ဒီရန်ကုန်တက္ကသိုလ်ကနှစ်တရာပြည့်တဲ့အချိန်မှာပြတိုက်ကြီးတစ်ခုပေါ်ထွက်လာပြီပေါ့နော်ထဲမှထဲရတဲ့စုဆောင်ထားတဲ့ပစ္စည ကြီးဟာကျွန်တော်တို့အကောင်းဆုံးအကျိုးပြုလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ရန်ကုန်တက္ကသိုလ်ကြီးကလည်းပဲအခုနှစ်တရာအားနေပြီးတော့နောက်နှစ်ပေါင်းများစွာဆက်လက်တည်ရမည်ကမ္ဘာအဆင့်ကိုအဆင့်9000ကျော်အားနေဒီတဲ့ဒီတိုးမြင့်ပြီးတော့အဆင့်ကြီးမြင့်တက်လာလိမ့်မယ်လို့လည်းယုံကြည်ပါတယ်။ဒီဟာအတွက်ကိုကျွန်တော်တို့ပြတိုက်ကများစွာအထောက်အကူပြုမယ်လို့လည်းကျွန်တော်လေးလေးနက်နက်ယုံကြည်ပါတယ်။ပြတိုက်ကော်မတီတစ်ခုလုံးကလည်းယုံကြည်မျှော်လင့်မိဒီလုပ်ငန်းကိုစူးစမ်းဆောင်ရွက်နေကြပါတယ်ဆရာ
COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်လူတိုင်းရဲ့လူမျိုးရေးစီးပွားရေးတွေမှာထိခိုက်နစ်နာမှုတွေကြုံတွေ့နေကြရတာပါCOVID-19 ကူးစက်ပြန့်နှံ့မှုနှုန်းရော့ကျသွားမဲ့အချိန်ကိုလူတိုင်းမျှော်လင့်နေကြရတာကြောင့်ဘယ်ချိန်မှာ COVID-19 ကူးစက်ပြန့်နှံ့မှုတွေရော့ကျသွားနိုင်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျန်နိုင်ကအခုလိုရှင်းပြပါပါတယ်
။နိုင်ငံတကာလေ့လာတဲ့သူတွေအရကတော့ဒီ virus ပိုးတစ်မျိုးပျောက်ကွယ်သွားဖို့เนาะကူးစက်မှုနှုန်းမရှိဖို့ဆိုလို့ရှိရင်အချက်နှစ်ချက်ပေါ်မှာမူတည်ပြီးတော့သူတို့ပြောဆိုကြပါတယ်ပေါ့နော်။နံပါတ်1ကတော့ကာကွယ်ဆေးပေါ်ပလာပြီးတော့ကာကွယ်ဆေးရာကမ္ဘာလူရေရဲ့เนาะဒီ90ရာခိုင်နှုန်းလောက်ကိုပန်းချုံသွားမယ်ဆိုလို့ရှိရင်ကူးစက်မှုနှုန်းတွေရော့ကျမယ်เนาะဒီရောဂါပိုးပြန့်နှံ့မှုမရှိအောင်ဓာတ်ဆီးနိုင်မယ်လို့ယူဆကြတယ်ပေါ့နော်ဒါနံပါတ်1နံပါတ်2က herd immunity လို့ခေါ်တဲ့ဒီ community immunity ဒီပြည်သူလူထုထဲမှာလူတော်တော်များများရောဂါပိုးကူးစက်မှုခံပြီးသွားပြီဆိုလို့ရှိရင်သူတို့မှာအထိုက်လျောက်ကိုယ်ခံစနစ်တွေဖြစ်ပေါ်လာပြီးဖြစ်တဲ့အတွက်ကြောင့်တယောက်နဲ့တယောက်ကူးစက်မှုနှုန်းရော့သွားမယ်လို့ပြောတယ်
virus ပိုးကူးစက်ပြန့်နှံ့မှုတွေဖြစ်ပေါ်တဲ့အခါကူးစက်ပြန့်နှံ့ရာဒေတာတွေမှာရှိတဲ့လူဦးရေရဲ့ရာဂိုင်းနှုန်းတစ်ခုကိုရောဂါကူးစက်ပြီးသွားတာပဲဖြစ်ဖြစ်ကာဝယ်ဆေးထိုးနိုင်ခဲ့ရင်ပဲဖြစ်ဖြစ်ရောဂါကူးစက်ပြန့်နှံ့မှုတွေရောကျသွားတယ်လို့သိရပါတယ် COVID-19 virus ပိုးကလည်းရာဂိုင်းနှုန်းတစ်ခုအထိကူးစက်ပြီးတဲ့အခါဒါမှမဟုတ်ကာဝယ်ဆေးထိုးနိုင်ခဲ့တဲ့အချိန်မှာဖြစ်ပေါ်မှုနှုန်းရောကျသွားနိုင်တယ်ဆိုပေမဲ့ရောဂါသစ်ဖြစ်တာကြောင့်ရာဂိုင်းနှုန်းကိုတိတိကျကျခံမှန်းမှုမလွယ်ကူဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
် Rodi herd immunity ဆိုတာလည်းဆရာတို့တွက်ချက်ရတော်တော်ခက်ပါတယ်ဘာလို့လဲဆိုတော့ရောဂါတစ်ခုနဲ့တစ်ခုမတူလို့တဲ့အဲ့တော့ဝက်သက်ယောဂါမှာတော့တက်ချက်ထားတာတော့ကမ္ဘာလူကြီး90ရာခိုင်နှုန်းเนาะကာကွယ်ဆေးထိုးပြီးရင်တော့လကောင်ဝက်သက်ယောဂါပေါက်ဖြစ်ပြီးရင်တော့လကောင်ဒီကူးစက်မှုနှုန်းမရှိတော့ဘူးလို့သုံးသပ်ထားကြတယ်ပေါ့เนาะအဲ့တော့အဲကျန်တဲ့ယောဂါပိုလီယိုယောဂါပေါ့เนาะအဲ့တော့ပိုလီယိုယောဂါတို့ကတော့သူကတော့90ရာခိုင်နှုန်းလောက်ကဒီကာကွယ်ဆေးတွေဆေးထိုးဆေးတောက်ထားမယ်ဆိုလို့ရှိရင်ကျန်တဲ့30ရာခိုင်နှုန်းကကာကွယ်ဆေးမထိုးမတောက်တော့လဲပဲဒီပိုလီယိုယောဂါတာဖို့မဖြစ်နိုင်ဘူးဖြစ်ဖို့ရာခိုင်နှုန်းအလွန်နည်းတယ်ဆိုပြီးတွေးဆထားတယ်အဲ့တော့ဒီ COVID-19 ယောဂါပိုးကတော့ယောဂါပိုးအစ်စ်ဖြစ်တဲ့အတွက်ကြောင့်ဆရာတို့ကဒီဘလောက်ရာဂိုင်းနှုန်းယောဂါကူးစက်ပြီးတဲ့အခါမှာကူးစက်မှုနှုန်းရောကျသွားမယ်ဆိုတာမသိဘူးမသိသေးဘူးပေါ့နော်နောက်တစ်ချက်က COVID-19 ယောဂါပိုးဝင်ရောက်ပြီးတဲ့အခါမှာထွက်ပေါ်လာတဲ့ကိုယ်ခံစနစ်ပြီးနော်ဒီပိုးကိုဘလောက်ကြာကြာဆက်ပြီးကာကွယ်တိုက်ခိုက်နိုင်မလဲဆိုတာလည်းမသိသေးဘူးနော်ဒါကြောင့်မလို့ဒီယောဂါကြီးဘယ်ချိန်မှာဒီကူးစက်မှုနှုန်းရောကျသွားမယ်သို့မဟုတ်လုံးလုံးမရှိဘူးဆိုတာပြောဖို့ဆိုတာတော်တော်ခက်တယ်လို့ပြောပါတယ်
ကာဝယ်ဆေးတွေရရှိပြီးတဲ့နောက်မှာလည်း COVID-19 ကာဝယ်နည်းလမ်းတွေကိုဆက်လက်လှုံ့ဆော်သွားကြဖို့လိုနေ ਉ မယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဆရာတို့အနေနဲ့အခုမျှော်မှန်းဖို့ကတော့ဒီကာဝယ်ဆေးကိုအဓိကမျှော်မှန်းရမယ်ပေါ့နော်။အဲ့တော့အခုလေ့လာတွေ့ရှိချက်အချို့မှာတော့ဒီ COVID-19 ဖြစ်ပြီးတဲ့အခါမှာရရှိလာတဲ့ကိုယ်ခံစနစ်ကဆိုလို့ရှိရင်3လ5လကနေတချို့ဒီလေ့လာမှုတွေမှာဆိုတစ်နှစ်နီးပါးလောက်အထိကိုဟိုကာဝယ်နိုင်စွမ်းရှိတယ်လို့သိရတယ်။SARS ယောဂါတုံးကလည်း SARS-CoV-1 ကြောင့်ဖြစ်တဲ့ထွက်ပေါ်လာတဲ့ကိုယ်ခံစနစ်ကဆိုလို့ရှိရင်တစ်နှစ်အထိတောင်သိမ့်မခံဘူးလို့ပြောတယ်เนาะသူတို့လည်း9လ3လ5လလောက်အထိခံနေဆိုပြီးတွေးရှိထားတဲ့အခါမှာဒီ COVID-19 ပိုးဒီဆရာတို့အနေနဲ့ဘယ်လိုယူဆမိလဲဆိုတော့ဒီတုတ်ခွေးယောဂါပိုးလိုပဲနှစ်စဉ်ဆက်ပြီးထိုးသွားဖို့များလိုမလားဆိုပြီးတော့ဒါဟိုစဉ်းစားတဲ့တွေးခေါ်တဲ့အစ်စင်ပဲရှိသေးတယ်တိတိကျကျကတော့အခုဆရာတို့ဗက်ဆင်းနေအောင်မြင်ပြီလို့လည်းသိရတယ်ဗက်ဆင်းထိုးထားတဲ့လူတယောက်ရဲ့ဒီကူးခံစနစ်ကိုနောက်ပိုင်းမှာစမ်းသပ်စစ်ဆေးပြီးတော့ဘယ်လောက်ကြာကြာအထိခံနေရှိမလဲဆိုတာအဲ့ကြမှာပဲကြည့်မယ်เนาะအဲ့တော့ယောဂပိုဒီအစ်စ်ဖြစ်တယ်အခုဆိုစဖြစ်တာတစ်နှစ်ဒီပါပဲရှိသေးတဲ့အတွက်ကြောင့်เนาะသူ့ရဲ့နောက် set dua mah, kalau yang main niscaya ni dia, di kalau yang sebab pelaut kah set bintu dua amle surari kah, guriti dia cuma pionai dia. Kalau ni macam tu kiri yoga lu dua dah, yoyo biza bah, cakap piang piang dua amle solusi, siapa tu di piang dua ni di yoyo biza tu, vaksin kalau yang sebab tetap dua amle, ni se, dua ya ram yuli le, set dua ni. เนาะตราดีตลอดเลยกูโหเพิ่งชูยะแค่เดนี่ทําอยู่เลยเปียวไหนเนี่ยป่ะเนาะแล้วอย่างกูเฉยมาเปลี่ยนเยอะมั้ยส่วนนี้ดีโควิด-19ยอกาดีเบเฉยมาเป็ดแน่หมูเนาะยัดตัวมาเลยยอกาอีเปี่ยวกระตัวมาเลยสออกูเฉยมาตีจ๊ะๆเปียวลงไม่ได้กูกันกาวเห็นเนาะนาวตะเน็ดๆมากาวยซีโทมั้ยกาวยซีตะตันจ่ามั้ยส่วนเนาะเน็ดๆหลอกด้วยมาเนาะดียอกาดีกระบาดีบอมมากูเสร็จหมดลงนี่ยัดตัวมาเลยกูเสียนี่มั้ยกูซ้ํานี่ป่ะ
လူတိုင်းမျှော်လင့်နေကြတဲ့ကိုဗစ်-19ကူးစက်ပြန့်တဲ့မှုတွေရောကြတောင်းမဲ့အချိန်ဟာနှစ်နဲ့ချီပြီးကြာမြင့်အောင်မှာဖြစ်တာကြောင့်ကဝေးအင်းလက်အနေနဲ့ဒီလိုင်းနာနေထိုင်သွားဖို့ကြိုးစားကြရမှာဖြစ်တဲ့ကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်သွား။အခုတစ်ခါတော့ဘတ်စင်တင်ဆက်ပေးနေကြ Wajah balon semasa Diego Maradona nomor 95 ini ke Guanan dua kali babi. Ajan ini nengya Buenos Aires juga tu ya Neymar, Yuti ya, Nauya dan Miro. Ada caw sejauh mana Guanan dua kali raba. Maradona Guanan dua lah. Ajan ini nengya tua dah muka. Kebab balon loka ne angsa loka atau le. Cuma le sosial media kulo suam apa sebarai. Maradona hatangku asyik pelon ini mah dah hundu awmian ke Miro. Kebab balon loka go loka nengya tu sebarai. တောင်ကွာရှစ်စက်ကြောက်ကွာဖလားမှာအာဂျင်တီးနားအသင်းကိုဘိုးဆွဲအောင်လှုပ်ပေးခဲ့တာကတော့သူ့ရဲ့အကြီးမားဆုံးအောင်မြင်မှုလို့ဆိုရမှာပါ။တီဗီတွေစတင်ပြီးတော့ခြေခြေပြက်ပြက်အသုံးပြုလာတဲ့အဲဒီကာလမှာမြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကဘောလုံးဝါသနာရှင်တွေဟာဂျိုးရူတွေရုပ်မြင်သံကြားလိုင်းတွေရေဒီယိုတွေကနေထုတ်လွှင့်တဲ့ဘောလုံးပွဲတွေကိုနားဆင်ကြည့်ရှုရင်းလူတိုင်းလူလူကမာရာဒေါနာ
ီဘောလုံးကစားတဲ့အချိန်မှာလေသူ့ကိုကြည့်ပြီးကျွန်တော်တို့ကစားကြတယ်เนาะလောက်ဒီယူသူတဲ့ဆိုလို့ရှိရင်ဥပမာလေးတစ်ခုပြောရလို့ရှိရင်ကျွန်တော်1989မှာခြေစားထွက်ကစားရပေါ့เนาะကျွန်တော်ရမျိုးလိုက်ဝင်တတ်တော့ထွက်ကစားတဲ့ချိန်မှာကျွန်တော်လည်းမျိုးလိုက်ဝင်ဆိုရှင်သူ့ဘောရဲ့ကြည့်ပြီးတော့အပူမဖက်နဲ့သွားဝင်သူ့ပူမမျက်စိတာအဲ့ဒါအရင်သိကြည့်တာကျွန်တော်တို့မှာဒေါ်လာတန်တရာနေရာလောက်ရှိတယ်ကျွန်တော်အဲ့ဒါသိတာ
ဒါပြင်မြန်မာသင်းရဲ့တိုက်စစ်မှုဟောင်းကိုမျိုးလိုက်ဝင်ကလည်းအခုလိုပြောပါတယ်
80ရေကမှာကျွန်တော်40စာဖြစ်တာပေါ့လူငယ်40အဲပြီးတော့89 90မှာကျွန်တော်ကျေးစားသွားတော့အဲဒီမှာကုသန်းတိုးအောင်ရယ်ကုတင်မြင့်အောင်ရယ်ကျွန်တော်ရေ3ရောတင်းနဲ့အတူတူလေမလေးရှားမှာကျွန်တော်ကျေးစားထက်စားတယ်တခါမှလည်းမထုတ်ဘူးလေအဲမှာရောက်တယ်ဟိုကသူကလေးနဲ့ရောက်တယ်မလေးရှားကိုရောက်ပြီးဆိုတာနဲ့သူကလမ်းမှာပဲသူကချင်း training seminar ဝတ်စုံနေတို့ဖနက်တီတို့ facility ပေါ့သူကအဲ့ဒီမှာအဲ့ဒီတက်ဆိုင်ပို့ပြီးတော့တခါလေးယူပေါ့ကျွန်တော်ယူသွင်းနေတယ်ဆိုတော့အဲ့ဒီမှာမာဒနာဝတ်တဲ့ဟာပူမာဆိုပြီးတော့သူက crazy လေပူမာဟိုသူဖနက်ကပူမာဟိုကျွန်တော်ကမှတ်ထားတော့ဟာငါလဲအရင်ဒီဘက်မြန်မာပြည်မှာထုံးစံတိုင်းပေါ့ကြော်စိန်တို့ကြော်မြင့်တို့ပဲကျွန်တော်တို့ကစီးရတာဟိုဒီဘက်မှာရှိတယ်ဒီဘက်အဘက်ထွက်တော့ဟာဒါမျိုးတွေပြောဆိုတော့ကွာတောင်းဆိုတော့ငါအတိတက်တော့မစီချင်ဘူးဘူမောကတော့ရမှာဆိုအသိန်းပိုင်အသိန်းကလူတွေကဘူမဆိုင်အောင်ပို့ပေးတာအဲ့အလောက်ကြီးကျတော့မတော်ယူသွားတာသူစီးတဲ့တက်ဘူမောကိုစီးတာဖြစ်ကျင်တော့အမမက်ရအနောက်နေလဲကြာကျွန်တော် training စင်းတော့ကိုစုမဖြစ်ဘူးလေဖနက်နဲ့သူတို့ဒီထက်မျိုးကတို့ကစတာမို့တိတ်ပြီးတော့ဒီဘက်မှာရှားပါနေရပါတော့ဒီကျွန်တော်တို့အတီအသုံးဆောင်ပစ္စည်းတွေဆိုအဲ့ဒီဖက်နယ်ကိုစီးလိုက်တာ training စင်းလိုက်တာအန်ကယ်လေဟောအဲကြောက်ပတိကြိုင်လိုက်အဲ့လောက်ဒီကျွန်တော်အမာတာကိုယူသွားတာပေါ့
ဘာလို့နော်ဟာဘောလုံးကွင်းထဲမှာရှမ်းရှမ်းတောက်အောင်မြင်ခဲ့သလိုဘောလုံးကွင်းပြင်ပမှာလည်းနာမည်ကြီးတဲ့သူတစ်ယောက်ဖြစ်ပါတယ်အထူးသဖြင့်မွေးဆွေးသုံးဆွဲမှုအပါအဝင်သူ့ရဲ့လူမှုဘဝနေထိုင်မှုပုံစံတွေကြောင့်တခါတရံမှာမကောင်းသတင်းတွေနဲ့လည်းကြော်ကြားခဲ့သူဖြစ်ပါတယ်။ဒီပေါ်မှာတော့အားကစားကလောင်ရှင်ကိုဇော်မျိုးသံက
ဘောလုံးသမားဘဝမှာသူ့ရဲ့ကစားမှုတွေကမကောင်းလားဆိုတော့ကောင်းပါတယ်။သို့တော်လည်းပဲကျွန်တော်ကတော့သူ့ကိုဒီဘောလုံးကွင်းအတွင်းနဲ့ဘောလုံးကွင်းပြင်က
ကျေးရတယ်ပေါ့ကျေးရတယ်ကသူ့ကိုလူပိုပြီးစိတ်ဝင်စားသေးခဲ့တယ်ပရိသတ်ပုံပြီးစိတ်ဝင်စားသေးခဲ့တာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးမှတ်ရှင်ပါဘောလုံးဝင်ထဲမှာမတော်တာမဟုတ်တော့ဘောလုံးဝင်ထဲမှာတော့ကစားပုံကတော်ပါတယ်ဒီဒါကြောင့်လည်းပဲဒီနောက်ချန်တိုက်စစ်မှုပေါ့နောက်ချန်တိုက်စစ်မှုတရားအနေနဲ့ကမ္ဘာကောင်းဆုံးဘောလုံးမှာပြည့်ရေးခံရတယ်ဆိုတာဒါသူ့ရဲ့ဖ
ော့တစ်ခက်မှတစ်ယောက်ဆူရလောက်အောင်ထူးချွန်သူလို့ပြောရမှာဖြစ်ပါတယ်။မာရာဒေါနာနဲ့ပတ်သက်ပြီးကိုမျိုးလိုင်ဝင်းက
ဘောလုံးတစ်လုံးလူသလိုသူကဟိုခြေောက်ကလက်ဖြစ်နေလို့ပေါ့လက်ကလုံနေသလိုပဲခြေောက်ကလည်းအမြင်မျိုးဟိုလုံလို့ရတယ်ဘောလုံးလုံးနိုင်နေနေပေါ့အဲ့ဒီရာကိုပို့ပြီးတော့သူကနှစ်သက်တယ်နောက်ဒီတော့ဘလောက်ပဲလူသူ့ကိုလူပဲခြားခြားဘလောက်ပဲဟိုကန်ကန်ဘလောက်ပဲဟိုသူ့မာကင်ပဲလုံလို့ရအောင်ထွက်တဲ့အခြေအနေကိုသူကြိုက်တော့
ဒါပြင်ကိုတင်မြောင်ကလည်းမာရာဒေါနာရဲ့ထူးခြားတဲ့အရေးချင်းနေနဲ့ပတ်သက်ပြီးတော့အခုလို့ဆိုပါတယ
်ခုကနံပါတ်1ခုနကဘလုံးရဲ့ technique သိကောင်းတယ် skill ရှိတယ်နောက်ပြီးတော့ခုနကပြောတဲ့ဒီ anticipation ဆိုတဲ့ concentration အားပေါ့နော်ဘလုံး concentration အားရအရင်ကောင်းတယ်နောက်မှသူ winning spirit ရှိဘူးဘလုံးသေးသေးနိုင်ရမဟုတ်ဘူးကွဘလုံးဘယ်ကြောက်ကိုဘလို့သူကြော်ဖြတ်ရမလဲဆိုတော့ဟိုစိတ်ကအငဲရှိတယ်ဆိုတော့ခါကျဒီဥစ္စာကိုကြည့်ချင်းပြသူ့မှာအနိုင်ယူခြင်းနဲ့စိတ်ကအရင်ပြည့်တတ်နေတယ်လို့ကျွန်တော်တော့ယူဆတာပေါ့နော်အဓိကတော့ဘလုံးပညာမှာအင်တန်ကျွမ်းကျင်ပြီးတော့စိတ်ပိုင်းဆိုင်ရာမှာကြိုတင်သိမြင်တတ်တဲ့နော်ဘလုံးသမားကောင်းတယောက်ဖြစ်တယ်နောက်တစ်ခုကတော့ဗါလဲဆိုလို့ရှိရင်အနိုင်ယူခြင်းစိတ်ပြည့်တတ်နော်ဆိုတော့ဒီဥစ္စာလေးတွေပေါင်းတဲ့အခါမှာသူ့အတွက်အရင်ကောင်းရတာပေါ့နော်ကိုကိုနဲ့ဝင်လာရဆိုလို့ရှိရင်သူ့သူ very confident ပေါ့နော်ကွန်ပျူတာအပြည့်ရှိတယ်ကိုယ်ကိုနိုင်အောင်နိုင်မယ်ဆိုတဲ့ဟာကိုဘာလို့စိတ်သက်ကိုသူ့အနေနဲ့ဖန်တီးဝင်လာတော့သူ့ကိုကျွန်တော်အရင်ချက်တယ်နောက်တစ်ခုပြောပြရရှိတာကဘာလဲဆိုလို့ရှိရင်သူကရက်ပူတယ်ငါးပြင်ငါးလက်မှလောက်ပဲရှိတယ်ဒါနဲ့သူ့ကိုအကောင်ကြီးကိုသူ overload နော် pass through လုပ်နိုင်တယ်ပေါ့ကြော်ပြတ်နိုင်အဲ့ဒီအချိန်မှာကြာလို့ရှိရင်ဘာရှိလဲဆိုလို့ရှိရင်ဒီဘောလုံးသမားကောင်းတယောက်ကသူ့မှာ skill ရှိရောနဲ့မပြည့်စုံဘူးဆိုတဲ့ဟာကိုသိထားအဲ့တော့ကမ္ဘာလေဗယ်ကိုသွားတဲ့အခါမှာသူ့မတ်ဆယ်တွေကိုကြည့်ပေါ့သူဒီမတ်ဆယ်တွေကိုသူရအောင်သူဘလူးထရိနီလုပ်ရတယ်အဲ့တော့တခုသူကတော့ပညာပေးတော့တာဘာလဲဆိုလို့ရှိရင်အရက်ပူတယ်ရှည်တယ်မဘောလုံးအဓိကမဟုတ်အရေးကြီးတာဘောလုံးပညာအရေးကြီးတယ်နံပါတ်1နံပါတ်2မှာ physical ကိုဘလူးဆွဲတယ်ဆိုတော့အခုသူရဲ့ရေဆိုင်ရတဲ့ defender ဆိုအားလုံး6ပေဟို technique ပိုင်းဆိုင်မှာ very skillful ရှိပြီမဲ့လို့သူကတခြားလိုတဲ့ဟာတွေမှာလည်းသူကပြင်းပြင်းထန်ထန်လုပ်တယ်ပေါ့နော်။ဇန်လူကြီးနဲ့စိတ်ကလည်းသူ့ကိုဒီလူဖြစ်ပေါ်စေတယ်ဆိုရဲတော့သူတို့ကြော်ကြားလာတယ်သူတို့ကောင်းမွန်တဲ့ပရိယတ်တယောက်ဖြစ်ပေါ်လို့ဆိုတော့တွန်းအားတစ်ခုဖြစ်စေတယ်လို့ကျွန်တော်ယူဆပါတယ
်။မာရာဒေါနာဟာအာဂျင်တီးနားအသင်းကိုလူငယ်ပြိုင်ပွဲမှာရောလူကြီးပြိုင်ပွဲမှာပါကမ္ဘာချန်ပီယံဖြစ်အောင်လုပ်ပေးနိုင်ခဲ့ပြီးတော့နာပိုလီအသင်းကိုလည်းစီးရီးချန်ပီယံ2ချိန်နဲ့ဥရောပဘောလုံးအဖွဲ့ချုပ်ဖလား2ချိန်ရအောင်လုပ်ပေးနိုင်ခဲ့တာတွေကသူ့ကစားသမားတက်တန်းတလျှောက်အောင်မြင်မှုတွေကအထင်ကြီးအောင်မြင်မှုတွေဖြစ်ခဲ့ပြီးတော့1986ခုနှစ်မှာတော့ World Soccer Magazine ရဲ့ကမ္ဘာအကောင်ဆုံးဘောလုံးသမားဆုကိုရရှိခဲ့ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
လူဒုအကြာ AIDS ကပ်ယောဂအကြောင်းသိမှတ်ဖွယ်ရာပညာပေးဖို့နဲ့ဒီယောဂနဲ့ကွယ်လွန်ခဲ့ကြသူတွေအတွက်ဝန်းနေတဲ့အထိတ်အမှတ်အဖြစ်နှစ်စဉ်ဒီဇင်ဘာလ1ရက်နေ့ကိုကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ထားပါတယ်။ဒီနှစ်အတွက်တော့ HIV AIDS ကူးစက်ယောဂပပျောက်ရေးအတွက်ကြံ့ကြံ့ခံနိုင်စွာနဲ့အကျိုးသက်ရောက်မှုဆိုတဲ့ခေါင်းစဉ်နဲ့ကျင်းပဖို့ရွေးချယ်ခဲ့ပါတယ်။တက်ဂရစ်2000ပြည့်နှစ်တုန်းကကုလသမဂ္ဂအဖွဲ့အစည်းကချမှတ်ခဲ့တဲ့ Millennium 1000ပြည့်နှစ်ဖွံ့ဖြိုးမှုရည်မှန်းချက်နဲ့အတူနှစ်စဉ်ကမ္ဘာ AIDS အထိတ်အမှတ်နေ့တွေကိုကျင်းပခဲ့တာမှာကမ္ဘာတဝှမ်း HIV ဝေဒနာရှင်တွေလိုအပ်နေတဲ့ကုသမှုတွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်နိုင်ခဲ့သလိုလူမှုအကြအသိပညာပြန့်ပွားမှုလည်းတိုးတက်လာခဲ့ပါတယ်။2003ခုနှစ်သမ္မတ George W. Bush အစိုးရလက်ထက်မှာ PEPFAR လို့ခေါ်တဲ့ American သမ္မတရဲ့ AIDS ကယ်ဆယ်ရေးအရေးပေါ်ရန်ပုံငွေအစီအစဉ်ထူထောင်ခဲ့ပြီးနိုင်ငံတကာအတိုင်းအတာနဲ့ဘယ်နိုင်ငံမှမဆိုဒီယောဂါတစ်ခုတည်းကိုတိုက်ဖျက်ဖို့အတွက်အတက်နိုင်ဆုံးပံ့ပိုးဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးပါတီကြီး200စလုံးကဒီဆုံးဖြတ်ချက်ကိုအခိုင်အမာထောက်ခံခဲ့ကြတာဒီကနေ့အထိပါပဲ။ ဒီကနေ့ကဘာတဝမ်းမှာ AIDS ဝေဒနာသည်38တန်းခန့်ရှိပါတယ်ဒီနှစ်2020ဇွန်လအထိစည်ရင်အရာအဲ့ဒီယောဂါသည်38တန်းအနည်း68ရာခိုင်နှုန်းဟာအသက်ကယ်ကုတုံး antiretroviral နဲ့ကုသမှုခံယူနေကြပါတယ်ယောဂါသည်အရေးအတွက်များနေတယ်လို့ထင်ရပေမဲ့လည်း AIDS နဲ့ဆက်ဆက်တဲ့သေဆုံးမှုနှုန်းဟာ2004ခုနှစ်ကအများဆုံးသေဆုံးမှုနှုန်းနဲ့စာရင်60ရာခိုင်နှုန်းရော့ကျသွားပြီးတော့ကူးစက်မှုအသစ်နှုန်းကလည်း1998ခုနှစ်ထက်40ရာခိုင်နှုန်းရော့သွားတယ်လို့ UNAIDS ကုလသမဂ္ဂ AIDS ဆိုင်ရာဌာနကမှတ်တမ်းတင်ထားပါတယ်ဒီ AIDS ယောဂါထိန်းချုပ်နိုင်တဲ့အောင်မြင်မှုအများစုဟာဖက်ဖာခေါ်အမေရိကန်သမ္မတအရေးပေါ်ရမုံငွေအစီအစဉ်ပံ့ပိုးမှုကတဆင့်အမေရိကန်အစိုးရကကူညီနိုင်ခဲ့လို့ဖြစ်ပါတယ်ဖက်ဖာအစီအစဉ်အကောင့်ထဲပေါ်ခဲ့ပြီး18နှစ်နီးပါးကာလအတွင်းလူဦးရေသန်း20ရဲ့အသက်ကိုကယ်တင်နိုင်ခဲ့သလိုနောက်ထပ်သန်းပေါင်းများစွာသောလူတွေအား HIV virus ပိုးမကူးစက်အောင်ကာကွယ်နိုင်ခဲ့ပါတယ်ဖက်ဖာအစီအစဉ်အနေနဲ့နိုင်ငံပေါင်း90ကျော်နဲ့အတူပူးပေါင်းဆောင်ရွက်ပြီးအဲ့ဒီနိုင်ငံတွေမှာ HIV AIDS ကူးစက်ရောဂါထိန်းချုပ်နိုင်အောင်ကူညီထောက်ပံ့နိုင်ခဲ့ပါတယ်ဒီနှစ်စက်တင်ဘာလ30ရက်နေ့အထိပက်ဖာအရေးပေါ်ရန်ပုံငွေအစီအစဉ်ကနေအသက်ကယ် antiretroviral ဆေးနဲ့ခန့်မှန်းခြေလူဦးရေ 18.2 သန်းနီးပါးကိုကုသပေးနိုင်ခဲ့ပါတယ် HIV ကူးစက်နေသူမိခင်တွေကမွေးတဲ့မွေးကင်းစကလေး 2.8 သန်းဟာလည်း HIV ပိုကင်းစင်စွာမွေးဖွားနိုင်ခဲ့ပါတယ် HIV AIDS ကြောင့်မိဘမဲ့ဘဝရောက်သူတွေထိခိုက်လွယ်တဲ့ကလေးတွေနဲ့သူတို့ထိန်းចောင်းပေးနေရတဲ့သူစုစုပေါင်း 6.8 တန်းကိုလည်းပံ့ပိုးနိုင်ခဲ့ပါတယ်။ဒီနှစ် COVID-19 ကပ်ရောဂါကတော့ကမ္ဘာတဝှမ်း HIV AIDS ရောဂါထိန်းချုပ်ရေးအတွက်အထူးစိန်ခေါ်နေတဲ့ပြဿနာဖြစ်ပါတယ်။ဒါပေမဲ့မိတ်ဖက်နိုင်ငံတွေကတော့ American ရဲ့ PEPFAR အရေးပေါ်အစီအစဉ်ရဲ့ပံ့ပိုးမှုနဲ့ဓာတ်ခွဲခန်းတွေစိတ်ပစ္စည်းထောက်ပံ့ရေးလမ်းကြောင်းတွေအသုံးချပြီး COVID-19 ကပ်ရောဂါတုံ့ပြန်ရေးကိုပိုပြီးအားပြည့်နိုင်ခဲ့သလို HIV AIDS ကာကွယ်ကုသရေးမနှောင့်နှေးရအောင်ဆောင်ရွက်နိုင်ခဲ့ကြပါတယ်။တမရရဲ့ AIDS ကယ်ဆယ်ရေးအရေးပေါ်အစီအစဉ်အားတဆင့်ကမ္ဘာတစ်ဝှမ်း HIV AIDS ရောဂါကာကွယ်ကုသရေးမှာ American ရဲ့ခေါင်းဆောင်မှုကပြတ်သားခိုင်မာနေဆဲဖြစ်ကြောင်းနဲ့အတိုင်းအဝိုင်းတစ်ခုချင်းစီကနေတဆင့် HIV AIDS ကာရောဂါအကျပ်အတဲကိုထိန်းချုပ်နိုင်တဲ့အဆင့်အထိပြောင်းလဲသွားအောင်ဒီကြိုးပမ်းမှုတွေကဆွမ်းဆောင်နိုင်ခဲ့ပါတယ်လို့ American တမရ Donald Trump ကပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်။စတပရီတီမနက်ခင်းသတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းကြီးကြုပ်ကိုတင်ပြပေးပါမယ်။ရုရှားနိုင်ငံမှာရှိလာမယ့်အပတ်ထဲ COVID-19 ကာကွယ်ဆေးလူများများကိုထိုးနှံပေးမယ့်အစီအစဉ်ကိုစတင်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားအာဏာပိုင်တွေကိုပုံတုံးနေကအမိန့်ပေးလိုက်ပါတယ်။လာမယ့်ရက်တွေထဲရုရှားနိုင်ငံအနေနဲ့ကာကွယ်ထိုးစစ်နှစ်သန်းကိုထုတ်လုပ်သွားမယ်လို့သမ္မတပူတင်ကပြောပါတယ်။ပြီးခဲ့တဲ့လကတော့ရုရှားတို့ထုတ်လုပ်ထားတဲ့ Sputnik V လို့ခေါ်တဲ့ကာကွယ်ဆေးက92ရာခိုင်နှုန်းထိရောက်တယ်လို့ရုရှားနိုင်ငံကကြေညာထားပါတယ်။ဥတုရာသီပြောင်းလဲမှုကြောင့်ဖြစ်ပေါ်လာမဲ့ဘေးဒုက္ခတွေကိုရှောင်လဲနိုင်ဖို့အရေးကမ္ဘာနိုင်ငံတွေဝိုင်းဝန်းဆောင်ရွက်ကြဖို့ကုလသမဂ္ဂဒွေးရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကအစောတလင်မေတ္တာရက်ခံလိုက်ပါတယ်။ဒါအပြင်ကမ္ဘာဇီဝမျိုးစုံပြုတ်ကွဲပျက်စီးနေသလိုခရီးဗီဒါစနစ်ပျောက်ဆုံးလာနေကြောင်းကန္တရရီကြက်ပြောလာသလိုဆွတ်ဆူတော်တွေလည်းဆုံးရှုံးနေပြီးသစ်စင်တစ်တော်ဟန်တာ7000ဆုံးရှုံးနေတယ်လို့လည်းဂူတာရက်စ်ကပြောပါတယ်မြန်မာနိုင်ငံသတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းကို2019ခုနှစ်ဒီဇင်ဘာလကုန်ပိုင်းကရခိုင်ပြည်နယ်ခရီးစဉ်အတွင်းအမည်မသိသဏ္ဍာန်သမားတွေကချောင်းမြောင်းပစ်ခတ်လုပ်ကြံဖို့ဂျပန်နဲ့အတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုပြုလုပ်ပေးဖို့ဖြစ်သည့်အခြေဆိုင် RSF ကနေစည်းပချတရင်အောင်များအဖွဲ့ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ကိုဆွေဝင်းကိုပြစ်လိုက်တဲ့ဂျီဇန်ဟာစူပါကတ်စတန်ကားတကားလက်ကင်ကိုထိပြီးကားရဲကိုဖောက်ဝင်လာတဲ့ဂျီကကိုဆွေဝင်းခြေထောက်ကိုထိမှန်ခဲ့ပြီးခွေးစိတ်ကုသမှုခံယူခဲ့ရတာဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုဆက်လက်မြန်မာနေဆဲဖြစ်တဲ့မြန်မာနိုင်ငံမှာရန်ကုန်တိုင်းပြည်ရင်မန္တလေးတိုင်းကကူးစက်မှုအများဆုံးဖြစ်နေတဲ့အတွက်ခုလာမဲ့ဒီဇင်ဘာလ9ရက်နေ့ကနေ18ရက်နေ့အထိနှစ်ပတ်ကြာမဖြစ်မနေအပြင်ထွက်ရမယ့်လုပ်ငန်းအမျိုးအစားကလွဲလို့မန္တလေးပြည်သူတွေအနေနဲ့နေအပြင်မထွက်ကြဘူးဆိုတဲ့အမိန့်ကိုမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကဒီဇင်ဘာလ2ရက်ပုံတုံးနေ့ရက်စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။အာဆီယံနိုင်ငံတွေကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအနေနဲ့ ASEAN Custom Transit System Act လို့ခေါ်တဲ့ထိရောက်တဲ့ online ကြားကန်အကောက်ခံစနစ်ကိုအသုံးပြုခွင့်ရရှိတော့မှာဖြစ်ကြောင်းအာဆီယံအဖွဲ့ကနိုဝင်ဘာလ30ရက်နေ့ကကြေညာလိုက်ပါတယ်။ချက်တာပရိနေမနခင်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေကျွန်တော်ရဲ့ပထမ
This program has come to you from the Voice of America, Washington.